Welcome to the Voice of America in Burmese.
Mingla nyan jan phit ja ba de khnya. View American Day 2016 khune November la khune ya tanin la ni nya be season ni go Washington DC myo daw ga ni Myanmar San Roe Chin nya 9 ni San Andy line meter 24 25 32 52 ga ni dai yai tin set ni ba bi. Chano nyan win aw ma di kane nya season ni go တောင်ဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါချင်းချမခင်မြွှေတွေပါအမေရိကန်ပြည်ထောင်စုမှာမနေ့ပြန်အင်္ဂါနေ့သမရရွေးကောက်ပွဲတွေကျင်းပတော့မှာနဲ့အမျှသမရလောင်းနှစ်ဦးဒီကနေ့အကြိမ်နဲ့ရှင်ပြိုင်နေကြပါတယ်တခါတီအီရတ်နိုင်ငံမိုးဆူမြို့ကိုအာရစ်စစ်သွေးကြောင်တွေလက်ထဲကနေပြန်လည်သိမ်းယူဖို့ထိုးစစ်ဆင်နေတဲ့တစ်ချိန်ထဲမှာပဲဒီဘက်ရှိကာမြို့ကိုလည်းပြန်လည်သိမ်းယူဖို့ခါလနက်ကိုင်းအဖွဲ့တွေဒီကနေ့ထိုးစစ်ဆင်နေကြပါတယ်ဒီလိုမျိုးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရရနိုင်တဲ့အတူပြပြပေးတော့ပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာရန်ကုန်မြို့လေတိုက်ကမ်းတစ်ခုမှာပြည်တွင်းနိုင်ငံသားတဦးအသက်ခံလိုက်ရတာနဲ့ပတ်သက်လို့တရခံပြေးကိုဖမ်းမိနိုင်ရေးအပူတပြင်းရှာဖွေနေကြပါပြီ
။ဟိုပါတော့ဟို၄ရက်နေ့ညပေါ့သူတို့သူတို့တောက်ထားပြီး၅ရက်နေ့မနေ့မှာအဲ့ဒီအိမ်ရောက်တယ်။ဟုတ်။အဲ့မှာလည်းတောက်ထားပြီးတော့အဲ့ဒီ၅ရက်နေ့ညနေလည်းကဆက်သွားတယ်ကျွန်တော်တို့ဒီကြမ်းပေါ်တာဆောင်းနေမှာ
ဒီအကြောင်းသတင်းတွေပြီးမှတင်ပြသွားမှာဖြစ်တယ်လို့ရန်ကုန်မြို့ကမီဒီယာဖွံ့ဖြိုးရေးညီလာခံအကြောင်းနဲ့ရှင်းနှစ်ကြားပြရွေးကောက်ပွဲမှာ NLD ပါတီကဘယ်လိုမျှော်လင့်ချက်ထားသလဲဆိုတာအပြင်အမေရိကန်သမ္မတရွေးကောက်ပွဲဆိုင်ရာသတင်းလွှာကိုလည်းတင်ပြအောင်မှာပါအခုတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူတွင်နဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာမနေ့ပြန်အင်္ဂါနေ့သမ္မတရွေးကောက်ပွဲတွေကျင်းပတော့မှာနဲ့အမျှဒီမိုကရက်တစ်သမ္မတလောင်းဟယ်လရီကလင်တန်နဲ့ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့နောက်ဆုံးအချိန်အကြိမ်နဲ့မဲဆွဲစည်းရုံးနေကြသလိုပဲဒီမစ္စစ်ကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့တဲ့အချိန်ကအီးမေးပြသနာနဲ့ပတ်သက်လို့နောက်တစ်ချိန်စုံစမ်းစစ်ဆေးမှုတွေကလေ့လာတွေ့ရှိချက်တွေကိုတော့ Federal ဆိုရစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey က Congress တော်တော်ကိုတနင်္ဂနွေနေ့မှာတင်ပြခဲ့ပါတယ်အခုဒီလ30ချက်အရပြီးခဲ့တဲ့ဇူလိုင်လကဆုံးဖြတ်ချက်နဲ့အလားတူကောက်ချက်ချခဲ့တယ်လို့ Mr. Comey ကပြောပါတယ်။ Mrs. Clinton အနေနဲ့အလုပ်အမျိုးတွေကိုပေါ်ပေါ်ဆဆကင်တွဲခဲ့တာရှိပေမဲ့ရာဇဝတ်ပြစ်မှုမရောက်တဲ့အထိတစုံတရာကျူးလွန်ခဲ့တာမရှိဘူးလို့ကောက်ချက်ချခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ Mrs. Clinton နဲ့မသက်ဆိုင်တဲ့ဒီ Congress လွှတ်တော်အမတ် House Anthony Weiner ရဲ့အမှုကိုစစ်ဆေးရမှာအီးမေးအများပြားထပ်မံတွေ့ရှိခဲ့တာကြောင့် Mrs. Clinton ရဲ့အီးမေးတွေကိုနောက်တစ်ချိန်ပြန်လည်စစ်ဆေးမယ်လို့ဆိုပြီး FBI ကဒီကိစ္စကိုပြန်အစဖော်ခဲ့တာပါ။အခုနောက်ဆုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့တော့ Mrs. Clinton ရဲ့မဲဆွယ်လှုပ်ရှားမှုအဖွဲ့ကကြိုဆိုပြီးမဲ Mr. Trump ကတော့ Mrs. Clinton ဟာအမေရိကန်သမ္မတလောက်ဖြစ်ဖို့အရွေးခံရသူတွေအထဲမှာအကျင့်ပြတ်ချအစားဆုံးပုဂ္ဂိုလ်ဖြစ်တယ်လို့ဒီ Pennsylvania ပြည်နယ်မှာသူ့ကိုထောက်ခံသူတွေကိုပြောသွားပါတယ်။ရွေးကောက်ပွဲကျင်းပဖို့တရက်ပဲလိုတော့တဲ့အချိန်သမ္မတလောက်နှစ်ဦးဒီသူတို့သမ္မတအဖြစ်အရွေးခံရဖို့မှာအရေးပါတဲ့ Swing State လို့ခေါ်တဲ့ဘယ်သူအပြည့်အစုံနိုင်ရမယ်ဆိုတာကိုခမရခတ်တဲ့ပြည်နယ်တွေမှာအကျင့်အနဲ့မဲဆွယ်လှုပ်ရှားနေကြတာပါရှင်။
အမေရိကန်ရဲ့လေကြောင်းပစ်ကူတွေစီးရဲချံပေးမှုတွေရထားတဲ့ဆီးရီးယားနိုင်ငံကကော့စတက်ဖွဲ့တွေဟာ IS Islamic စစ်သွေးကြွတွေရဲ့အမာခံနယ်မြေ Raqqa မြို့ကိုပြန်လည်သိမ်းယူဖို့အတွက်တနင်္ဂနွေနေ့ကထိုးစစ်တွေစတင်လိုက်ပါပြီ။ IS တပ်ဖွဲ့တွေကဆီးရီးယားနိုင်ငံမြောက်ပိုင်းက Raqqa မြို့ကို2014မှာသိမ်းယူခဲ့ပြီးတော့သူတို့ရဲ့အဓိကဗဟိုဌာနချုပ်အဖြစ်သတ်မှတ်ခဲ့ပါတယ်။ Syria Democratic အင်အားစု SDF ကတော့ဒီစစ်စင်ရေးကိုတနင်္ဂနွေနေ့မှာစတင်တယ်လို့ကြေညာလိုက်ပြီးSDF အဖွဲ့တွေဟာဒီစစ်စင်ရေးအတွင်းအမေရိကန်ရဲ့လေကြောင်းအကူအညီတွေရရှိသွားမှာဖြစ်တယ်လို့ IS စစ်စင်ရေးကိုတာဝန်ယူထားတဲ့အမေရိကန်တန်ကိုယ်စားလှယ်ကပြောလိုက်ပါတယ်။ Raqqa စစ်စင်ရေးကိုတဆင်ချင်းစီလှုပ်သွားမှာဖြစ်ပါတယ်။ဆက်သွယ်ရေးဖျက်တောက်တဲ့အဆင့်ကိုဒီကနေ့စတင်ပြီးတော့အဲ့နောက်တော့ IST ကို Raqqa မြို့ကနေအပီးတိုင်တိုက်ထုတ်နိုင်ဖို့အတွက်တောက်ဆက်တွေအဆင့်တွေကိုဆက်လုပ်သွားမှာဖြစ်တယ်လို့တန်ကိုယ်စားလှယ် Brad McGuck ကအမတ်မြို့အမေရိကန်တန်ယုံကနေပြောပါတယ်။အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford ဟာတူရကီစစ်ဦးစီးချုပ်များအဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဟိုလူစီအာကာအပါအဝင်တူရကီစစ်ဦးစီးချုပ်တွေနဲ့တွေ့ဆုံပြီးတော့အခုအစ်စ်စတင်လိုက်တဲ့စစ်စင်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တယ်လို့ McGuck ကပြောပါတယ်ခင်ဗျာ။
အီရန်နိုင်ငံဘက်ရှိကမြို့ကိုစစ်သွေးကြွတွေလက်ထဲကနေပြီးတော့ပြန်လည်သိမ်းယူနိုင်ဖို့အတွက်ခတ်နနက်ကိုင်တပ်ဖွဲ့တွေဒီကနေ့စတင်ထိုးစစ်ဆင်နေကြပါတယ်။ခတ်ဖက်ချ်မာကတပ်ဖွဲ့တွေဟာမြို့ရင်းကိုထိုးဖောက်မဝင်ရောက်ခင်သတင်းပတ်တွေနဲ့ချီပြီးတော့မြို့တဝိုက်ကိုဝန်းရံနေရာယူထားတာပါ။ဘက်ရှိကမြို့အတွင်းမှာအာရစစ်သွေးကြွအဖွဲ့ဝင်100လောက်ရှိနေနိုင်တယ်လို့ခန့်မှန်းရတဲ့အကြောင်းဖက်ချ်မာကတပ်ဖွဲ့ဒုတိယပုံမှုကြီးဆက်ဖင်းရက်ဆွန်ကရိုက်တာသတင်းဌာနကိုပြောပါတယ်။မနေ့ကတနင်္ဂနွေနေ့မှာအမြောက်တွင်တဲ့တိုက်တာလေကြောင်းကနေတိုက်ခိုက်တာတွေလုပ်ခဲ့ပြီးတော့ဒီကနေ့အစောပိုင်းမှာမြို့ရင်းကိုစတင်ထိုးစစ်ဆင်တာပါ ဒီမြို့ဟာ IS အဖွဲ့ထိန်းချုပ်ထားဆဲဖြစ်တဲ့ယွတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့မိုဆူကနေအရှေ့မြောက်ဘက်13ကီလိုမီတာအကွာလောက်မှာရှိပါတယ်။ဣရတ်ဆူရတပ်ဖွဲ့တွေဟာပက်ရှမာကာတပ်ဖွဲ့တွေနဲ့အတူလွန်ခဲ့တဲ့သတင်းသုံးပတ်ကတည်းကစပြီးတော့မိုဆူမြို့ကိုပြန်လည်သိမ်းယူဖို့ထိုးစစ်ဆင်နေတာပါ။ပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းကစပြီးမြို့အတွင်းပိုင်းကိုစတင်ထိုးဖောက်လာခဲ့ပေမဲ့မြို့တွင်းလူတွေတိတ်သီးတဲ့နေရာတွေကိုဝင်ရောက်ချိန်မှာတော့တိုက်ခိုက်မှုတွေပိုပြီးတော့အခြေယူလာရပါတယ်ရှင်။
ကရစ်တွေကိုထောက်ခံတဲ့တူရကီနိုင်ငံရဲ့အဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ပြည်သူ့ဒီမိုကရက်တစ်ပါတီ HDP ပါတီကလွတ်တော်ကနေနှုတ်ထွက်တယ်ဆိုပြီးတော့တနင်္ဂနွေနေ့ကခြေညာလိုက်ပါတယ်ပါတီခေါင်းဆောင်တို့ပါဝင်လွတ်တော်မှ9ဦးကိုဖမ်းဆီးပြီးတဲ့နောက် HDP ပါတီကအဲ့လိုခြေညာလိုက်တာပါတူရကီဆိုရကဒီလိုဖမ်းဆီးခဲ့တာကြောင့်နိုင်ငံတကာအတိုင်းဝိုင်းကလည်းတူရကီနိုင်ငံကိုတောက်ကြနေကပြစ်တင်ရှုတ်ချခဲ့ပါတယ်HDP ပါတီဟာမတရားသိမ်းပြစ်ခြေညာခံထားတဲ့ကာဒစ်စတန်အလုံသမားပါတီ PKK ပါတီကိုအထောက်ပံ့နေပေးနေတယ်ဆိုပြီးတော့တူရကီသမ္မတရေဂျက်တာယီအာရိုဝန်ကဆွဆွဲထားပါတယ် HDP ပါတီဘက်ကတော့သူတို့ပေါ်ဆွဆွဲချက်တွေကိုညှင်းဆို့လိုက်ပါတယ်ဒီလိုဖမ်းဆီးမှုကြောင့်ပဲတူရကီနိုင်ငံရဲ့ဒီမိုကရေစီအပေါ်မှာလည်းအနောက်နိုင်ငံတွေကြားဆွေးမှုတွေမြင့်တက်လာနေပါတယ်တူရကီသမ္မတအာရိုဝန်ကတော့ဥရောပနိုင်ငံတွေဟာတရားမဝင် PKK ပါတီကိုလက်နက်တပ်ဆင်ပြီးတော့အထောက်အကူပေးနေတယ်ဆိုပြီးတော့လည်းတနင်္ဂနွေနေ့ကဆွဆွဲလိုက်ပါတယ်ခင်ဗျာ
VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကနေတနင်္လာနေ့ညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။ရန်ကုန်ကြောက်တရားမြို့နယ်39လမ်းအလယ် block မှာဗြိတိန်နိုင်ငံသားတို့အသက်ခံရမှုအတွက်တန်တရားရှိသူတခြားဗြိတိန်နိုင်ငံသားဟာအခင်းဖြစ်ပြီးနောက်တရက်နိုဝင်ဘာလ5ရက်နေ့ကမြန်မာနိုင်ငံကနေလေဆောင်နယ်ပြန်ထွက်သွားတယ်လို့တနင်္လာနေ့ထုတ်အစိုးရသတင်းစာတွေမှာဖော်ပြထားပါတယ်။သေဆုံးသူရောတန်တရားရှိသူရောနှစ်ဦးစလုံးဟာ Horizon International School မှာလုံးလုံးနေကြတဲ့သူတွေဖြစ်တယ်လို့ AFP သတင်းတပုတ်မှာဖော်ပြထားပေမဲ့အစိုးရသတင်းစာထဲမှာတော့အဲ့ဒါနဲ့ပတ်သက်ပြီးဘာမှဖော်ပြမထားပါဘူး။တည်ဆုံးသူဟာအသက်48နှစ်အရွယ် Britain Peter Gary Ferguson ဆိုသူဖြစ်ပြီးတော့တန်တရားရှိသူကတော့အသက်25နှစ်အရွယ် Harris John Italo Pilotti ဆိုသူဖြစ်တယ်လို့အစိုးရသတင်းစာမှာဖော်ပြထားပါတယ်။လွေဘာလ၄ရက်တောက်ကြနေမှာပါတီပွဲတစ်ခုကိုအတူသွားပြီးအပြန်ဒီတိတ်ဆုံးသူရဲ့နေအိမ်ကိုနှစ်ယောက်အတူသွားခဲ့ကြပြီးတဲ့နောက်လွေဘာလ၆ရက်တနင်္ဂနွေနေ့ကျမှဒီမစ္စတာဖာဂူဆန်တိတ်ဆုံးနေတယ်ဆိုတော့သူတို့နှစ်ဦးနဲ့သက်ဆိုင်တဲ့အမျိုးသမီးတွေကတွေ့ခဲ့ကြတဲ့အကြောင်းအစိုးရသတင်းစာမှာရေးသားထားပါတယ်ဒီမနက်ကမှအစိုးရဆက်ဆက်လက်ထက်တွေတုန်းကနိုင်ငံသားတွေပြည်တွင်းမှာလာရောက်နေထိုင်လုပ်ကိုင်တာသိက္ခူနဲလုံးပေမဲ့အခုအခါမှာတော့တဖြည်းဖြည်းချင်းများလာနေတာပါဒါပေမဲ့နိုင်ငံသားတွေဆက်ဆက်ပါဝင်တဲ့ရာဆွေးမှုကတော့အတော်လေးရှာရှာပါပါဖြစ်ပါရဲ့ရှင
်အိန္ဒိယနိုင်ငံနဲ့ကုန်သွယ်ရေးဒီထက်မကပိုပြီးတိုးတက်ကောင်းမွန်စေဖို့ဒရဘရိတိန်အနေနဲ့ဥရောပသမဂ္ဂတွေကနေခွဲထွက်သွားပြီးတဲ့အထိစောင့်နေစရာမလိုဘူးလို့အိန္ဒိယနိုင်ငံညူဒေလီမြို့ကိုရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒါပြင်အိန္ဒိယစီးပွားရေးလုပ်ငန်းရှင်တွေကိုလည်းဗြိတိန်နိုင်ငံနဲ့ဝင်တက်သွားလာရလွယ်ကူအောင်လှုပ်ဆောင်ပေးမယ်လို့ဝန်ကြီးချုပ်ထရီဇာမေးကကတိပြုခဲ့ပါတယ်။ဝန်ကြီးချုပ်ထရီဇာမေးနဲ့ UK နိုင်ငံကကုန်သွယ်ရေးဆိုင်ရာဝန်ကြီး Liam Fox တို့ဟာအိန္ဒိယနိုင်ငံညူဒေလီမြို့ကိုတနင်္ဂနွေနေ့ကရောက်ရှိလာခဲ့တာဖြစ်ပြီးတော့ UK နိုင်ငံတဝန်းကစီးပွားရေးခေါင်းဆောင်တွေလည်းသူတို့နဲ့အတူလိုက်လာခဲ့ပါတယ်။ဗြိတိန်နဲ့အိန္ဒိယနိုင်ငံဆက်ဆံရေးအကန့်အသတ်မရှိတိစောက်သွားနိုင်မဲ့အလားအလာတွေရှိနေတယ်လို့ဆိုပြီးအိန္ဒိယစီးပွားရေးသမားတွေ UK နိုင်ငံကိုလာရောက်တဲ့အခါလွယ်လွယ်ကူကူနဲ့မြန်မြန်ဆန်ဆန်ဝင်ထွက်သွားလာနိုင်မဲ့အစီအစဉ်တွေဆောင်ရွက်ပေးသွားမယ်လို့လည်းဝန်ကြီးချုပ်ထရီဇာမေးကပြောပါတယ်။ဝန်ကြီးချုပ်ထရီဇာမေးဟာဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တဲ့ဇူလိုင်လကစလို့အိန္ဒိယနိုင်ငံကိုပထမဦးဆုံးအကြိမ်လာရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
လူတွေအများပြားသိဆုံးခဲ့ရပြီဖြစ်တဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူချာတီရဲ့မူရည်စီဝါတိုက်ဖျက်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ဦးဆောင်ပြောဆိုခဲ့တဲ့အထက်လွှတ်တော်အမတ်လိုင်လာဒီလီမာကဒီသူမအပေါ်မှာမစ္စတာဒူချာတီကတော့အားဖြင့်တိုက်ခိုက်ပြောဆိုနေရတွေကိုအဆုံးသတ်ပေးဖို့တရားရုံးချုပ်ကိုဒီကနေ့တောင်းဆိုလိုက်ပါတယ်။မစ္စတာဒူချာတီကလွှတ်တော်အမတ်လီမာဟာဒီသူမရဲ့ကားဒရိုင်ဘာနဲ့အတူနေတိုင်းဆက်ဆံနေတယ်လို့ဆွဆွဲပြီးညဉ့်ညမ်းတဲ့အမျိုးသမီးတယောက်လို့ပြောဆိုထားတာပါ။တရားမဝင်မှုရည်စေဝါကုန်သွယ်မှုတွေနဲ့ဆက်ဆက်နေသူအဖြစ်လဲမစ္စတာဒူတာတေးဆွဆွဲထားတဲ့ဒီအထက်လွှတ်တော်အမတ်မစ္စလီမာကသမရနဲ့သမရရဲ့လူတွေကသူမရဲ့ပုတ်ကလေးကလူမှုဘဝအကြောင်းအရာတွေကိုလိုက်လံစုံစမ်းပြီးလူလူချားမှလိုက်ဖြန့်နေတာတွေကိုရပ်တန့်ပေးဖို့တရားရုံးချုပ်ကိုပေးပို့တဲ့စာထဲမှာဖော်ပြထားတယ်လို့ပြောပါရယ်ဒီစာကဒီသမရတယောက်အနေနဲ့တရားစွဲဆိုမှုတွေကနေကင်းလွတ်ခွင့်ရထားတဲ့အခြေအနေကိုစိန်ခေါ်လိုက်တာဖြစ်တာကြောင့်ဖိလစ်ပိုင်နိုင်ငံအတွက်လဲဆက်သက်မှုတစ်ခုဖြစ်ပါရယ် မစ္စတာဒူတာတွေကမစ်လီမာနဲ့ပတ်သက်တဲ့တက်သေးထောက်ထားတွေသူ့မှာခိုင်မာရှိတယ်လို့ဆိုပြီးမစ္စလီမာဟာကိုကိုကိုတက်သေးတဲ့သူလို့မိကုံးနေတယ်မှာပါထဲ့သွင်းပြောဆိုထားခဲ့တာတွေအပါအဝင်သူ့ဘောနှုတ်အဖြစ်တိုက်ခတ်ဝေဖန်ထားတဲ့ပတ်သက်အသက်ဖိုင်တွေကိုလည်းမစ္စလီမာကသူ့ရဲ့စာနဲ့အတူတရားရုံးချုပ်ကိုပေးပို့ထားပါရဲ့ရှင်
ကမ္ဘောဒီးယားနိုင်ငံရဲ့တရားရုံးတစ်ခုကအတိုက်ခံထက်လွတ်တော်မှတအူးကို Facebook လူမှုကွန်ရက်မှာတင်လိုက်တာနဲ့ပတ်သက်ပြီးတော့ထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။ဒါဟာကမ္ဘောဒီးယားအစိုးရကအတိုက်ခံတွေကိုဖိနှိပ်ဖို့ကြိုးပမ်းနေတာရဲ့ဥပမာတစ်ခုဖြစ်တယ်ဆိုပြီးတော့ဝေဖန်သူတွေကပြောလိုက်ပါတယ်။ကမ္ဘောဒီးယားမျိုးသားရေးပါတီတစ်ခုဖြစ်တဲ့ Cambodia National Rescue Party အဖွဲ့ဝင်ဟောင်းဆွတ်က1989ခုနှစ်ကကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံကြားနယ်စပ်သဘောတူညီမှုစာချုပ်လို့ဆိုတဲ့စာချုပ်ကိုသူက Facebook မှာတင်လိုက်ပြီးတဲ့နောက်သူ့ကို2015မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကတော့အဲ့ဒီစာချုပ်ဟာအထုဖြစ်ပြီးတော့ဟောင်ဆော့ဟာနိုင်ငံတော်သစ္စာဖောက်မှုကျူးလွန်ခဲ့တာဖြစ်တယ်လို့ပြောပါတယ်။အထက်လွှတ်တော်အမတ်ဟောင်ဆော့ကိုအများပြည်သူနဲ့သက်ဆိုင်တဲ့မတ်တမ်းတွေကိုမာယွန်းစွာဖော်ပြမှုစာချုပ်စာတမ်းအထုတွေအသုံးပြုမှုငြိမ်မသက်ဖြစ်အောင်လုပ်ဆောင်မှုတွေနဲ့အပြစ်ရှိတယ်ဆိုပြီးတော့တရားရုံးကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အမိန့်ချတဲ့အချိန်မှာတော့အထက်လွှတ်တော်မတ်ဟောင်ဆော့ဟာတရားရုံးမှာရှိမနေခဲ့ပါဘူး။ဒီပြစ်ဒဏ်ကကမ္ဘောဒီးယားနိုင်ငံရဲ့တရားရေးစနစ်အားနည်းချက်ကိုဖော်ပြနေတယ်လို့ကမ္ဘောဒီးယား National Rescue Party ရဲ့လွှတ်တော်အမတ်ဆောင်ချေးကလည်းပြောပါတယ်ပြီးခဲ့တဲ့လတုန်းကလည်းအတိုက်ခံလက်တော်အမတ်အုပ်ကိုဗီယက်နမ်နယ်စပ်ကိစ္စကိုအင်တာနက်အွန်လိုင်းပေါ်မှာရေးသားခဲ့တာကြောင့်ထောင်ဒဏ်နဲ့တစ်ခွဲချမှတ်ခဲ့ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာပြီးခဲ့တဲ့သတင်းပတ်အတွင်းလူဟုသေစေနိုင်တဲ့လေတုညဉာဏ်မှုစိုးစိုးဝါးဝါးဖြစ်ခဲ့တဲ့အပေါ်မှာအချက်ပေးသံတွေထွက်လာခဲ့တာနဲ့အမျှစာတင်ကြောင်းတွေကိုပိတ်ထားပြီးဆောက်လုပ်ရေးလုပ်ငန်းတွေရပ်ထားတယ်လို့စောင့်မီးသွေးသုံးလျက်စစ်တပ်အဖွဲ့ဆက်ရုံတစ်ခုကိုလည်းပိတ်ထားပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့အနိုင်ဆုံးအဆင့်ရှိတဲ့လေထုအခြေအနေထက်ကိုအစ30ကျော်ပိုမိုဆိုးဝါးနေတဲ့လေထုညဉ့်ညံ့မှုအန္တရာယ်ကိုချက်ချင်းအေးအေးယူတုံ့ပြန်ကင်တွယ်ဖို့တောင်းဆိုမှုတွေတိုးလာချိန်မှာပဲတာဝန်ရှိသူတွေဘက်ကအခုလိုအရေးပေါ်ကင်တွယ်တဲ့အခြေအနေရောက်လာတာပါရှင
်တိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွေ့နဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါVOA နဲ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆောင်မြင်တာဖြစ်တဲ့ burmese.boanews.com မှာတိုက်ရိုက်နားဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုကြားရပါမယ်။အရင်ဦးဆုံးတော့ဗြိတိန်နိုင်ငံသားတို့အသက်ခံရတဲ့ကိစ္စပြောပြပါမယ်။ရန်ကုန်မြို့နယ်ကတိုက်ကမ်းတစ်ခုမှာဗြိတိန်နိုင်ငံသားတို့အသက်ခံရမှုအတွက်တန်လျာရှိသူဟာထိုင်းနိုင်ငံကိုထွက်ပြေးသွားပြီးသူ့ကိုဖမ်းမိနိုင်ဖို့နိုင်ငံတကာ Interpol ရဲတပ်ဖွဲ့ကိုအကြောင်းကြားရတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောပါတယ်။တင်းဆောင်သွားတဲ့တန်တရားနဲ့အလိုရှိနေသူဟာလည်းဗြိတိန်နိုင်ငံသားပဲဖြစ်ပြီးသူတို့နှစ်ဦးစလုံးဟာရန်ကုန်မြို့နိုင်ငံတကာအကြောင်းတစ်ခုမှာအကြောင်းဆရာတွေဖြစ်ကြပါတယ်စုံစမ်းမေးမြန်းတဲ့ VOA သတင်းတော့မတ်မီခါကပြောပြပါမယ်ခင်ဗျာ
ပြီးခဲ့တဲ့နိုဝင်ဘာ6ရက်နေ့ကရန်ကုန်မြို့လေက39လမ်းအလေဘလောက်ပထမတက်တိုက်ခန်းတစ်ခန်းမှာဗြိတိန်နိုင်ငံသားတဦးအသက်ခံခဲ့ရပါတယ်နိုင်ငံတကာအကြောင်းတစ်ခုမှာဆရာအနေနဲ့လှုပ်ဆောင်နေတဲ့တေဆုံသူဟာတာဂီတမြို့နယ်မြောက်ခွာညိုအိမ်ယာမှာနေထိုင်သူတဦးပါတေဆုံခဲ့တဲ့နေအိမ်ကတော့တေဆုံသူတငယ်ချင်းဗြိတိန်နိုင်ငံသားတဦးနေထိုင်တာဖြစ်ပြီးလက်ရှိချိန်မှာတော့အိမ်ပိုင်ရှင်ဖြစ်တဲ့တေဆုံသူရဲ့တငယ်ချင်းဟာထိုင်းနိုင်ငံကိုထွက်ခွာသွားတာကြောင့်သူ့ကိုတန်တရားရှိသူအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကသတ်မှတ်ထားပါတယ်ကြောက်တရာရဲစခန်းမှုရဲအုပ်ဦးတုံးမြင့်ကတော့လက်ရှိစစ်ဆေးနေမှုအပိုင်းကိုအခုလိုရှင်းပြသွားတာပါ
သူအဲ့ဒီပါလာတေဆုံးတဲ့သူရဲ့မျိုးသမီးကလည်းအဲ့ဒီလူကိုမှုဖက်ထားတယ်။ဖက်ထားတော့ကျွန်တော်တို့အဲ့ဒါချက်ပြီးတော့စုံသားတာပေါ့။သူကလည်းအဲ့ဒီကဟိုပါတော့နော်ဟို၄ရက်နေ့ညပေါ့သူတို့သူတို့တောက်စားပြီး9ရက်နေ့မနေ့မှအဲ့ဒီအိမ်ရောက်တယ်။ဟုတ်။အဲ့မှာလည်းတောက်စားပြီးတော့အဲ့ဒီ9ရက်နေ့ညနေကျတော့ထွက်သွားတယ်။ကျွန်တော်တို့ဒီပရင်ပို့တာ6ရက်နေ့မှပြန်လာလို့မနေရပါဘူး။သူထွက်သွားတဲ့ကြောင့်ကျွန်တော်တို့ကမှဆက်နေဆက်နေတင်ပြပြီးတော့သူကသူ့ကိုဖမ်းပြီးဖမ်းဖို့ဟိုပါတော့တင်ပြထားတာပေါ့။သူကဒီနိုင်ငံတည်းမှာမရှိတော့ဘူးမင်းရတယ်ကဖတ်သွားပြီဆိုတော့ဟိုကငိုင်းနေတဲ့ဖတ်သွားတာလေတခြားတောင်တရားရှိတဲ့လူတွေလို့ချားတော့ပေါ်ပေါ်တာမရှိသေးပါဘူးဟိုလောလောဆယ်လက်တလောတာသူ့ဝဲရှိနေတာဟိုကတော့တရားလို့ကိုယ်ရံနဲ့သူ့ကိုဗားလိုက်ဆွဆွဲတာတင်ပြသေးပါပဲတင်ပြပြီးတော့ဆောက်ရဆဲပါမယ်
တေဆုံးသူနာမည်ကတော့ Mr. Peter Gray Ferguson ဖြစ်ပြီးတန်တရားရှိသူနာမည်ကတော့ Mr. Harry John Itero Binotti ဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်လက်ရှိမှာတော့တန်တရားရှိသူမစ္စတာဟယ်ရီကိုဖမ်းနိုင်ဖို့အတွက်ကဒီနိုင်ငံကနေထွက်ခွာသွားတာဖြစ်တာကြောင့်နိုင်ငံတကာရဲတပ်ဖွဲ့ကိုဆက်သွယ်အကြောင်းကြားထားပြီးလက်ရှိမှာတော့အမှုကိုဆက်လက်စစ်ဆေးနေရဲဖြစ်တယ်လို့ကြောက်တရာစခန်းမှုကပြောပါတယ်။ရဲအုပ်ဦးတုံးမြင့်ရဲ့ပြောပြချက်အရကတော့အခင်းဖြစ်တိုက်ခန်းနေနိုင်ငံသားသားမှာတေဆုံးသူဗြိတိန်နိုင်ငံသားနဲ့နောက်ဆုံးအတူရှိခဲ့တာဖြစ်ပြီးရန်ကုန်မြို့မှာရှိနေတဲ့ International School တစ်ခုမှာအတူတကွကျောင်းဆရာအဖြစ်အလုပ်လုပ်ကိုင်နေတာဖြစ်တယ်လို့စစ်ဆေးတွေ့ရှိရတယ်လို့ပြောပါတယ် ေဆုံးသူဟာပြီးခဲ့တဲ့နိုဝင်ဘာလ၄ရက်နေ့ညပိုင်းကအခင်းဖြစ်တိုက်ခန်းမှာနေထိုင်တဲ့နိုင်ငံသားသားနဲ့အတူအဲ့ဒီအခင်းဖြစ်တိုက်ခန်းမှာပဲအရက်အတူထိုင်တောက်ခဲ့တာဖြစ်ပြီးအဲ့ဒီနေရာမှာပဲတေဆုံးခဲ့တာဖြစ်ပါတယ်။တေဆုံးသူကိုနိုဝင်ဘာလ၆ရက်နေ့မှာအဲ့ဒီတိုက်ခန်းမှာတေဆုံးနေတာကိုတွေ့ရှိခဲ့ရတာပါ။တေဆုံးသူရဲ့အတူနေနိုင်ငံသားသားအမျိုးသမီးကတော့သူမယောက်ျားတေဆုံးမှုနဲ့ပတ်သက်ပြီးတိုက်ခန်းနေဗြိတိန်နိုင်ငံသားကိုနိုဝင်ဘာလ၆ရက်နေ့မှာပဲတေဆုံးမှုနဲ့ပတ်သက်ပြီးအမှုဖွင့်ခဲ့ပါတယ်။တန်တရားရှိသူကတော့ပြီးခဲ့တဲ့နိုဝင်ဘာ၅ရက်နေ့ညနေပိုင်းကလေကြောင်းလိုင်းတစ်ခုနဲ့ထိုင်းနိုင်ငံကိုထွက်ခွာသွားကြောင်းစစ်ဆေးတွေ့ရှိရတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်ရှင်
။ VOA သတင်းတော်မမေခါရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။အခုတခါနားဆင်ရမှာကမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့စိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေချိန်မှာပဲမြန်မာအစိုးရတာဝန်ရှိသူတွေကတော့သတင်းမီဒီယာတွေကိုလွတ်လပ်ခွင့်တွေပိုပေးသွားမှာဖြစ်တဲ့အကြောင်းကတိပြုပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာမီဒီယာဖွံ့ဖြိုးရေးပြင်ဆင်မှုအကြိမ်ကြီးလာခံအဖြစ်ကျင်းပရမှာလွတ်လပ်တဲ့သတင်းမီဒီယာတွေပေါ်ထွန်းလာရေးအစိုးရကဆောင်ရွက်နေတာကိုပြန်ကြားရေးဝန်ကြီးကပြောခဲ့တာပါ။ရန်ကုန်မြို့မှာဒီကနေ့အစတင်ကျင်းပတဲ့ညီလာခံကိုကိုတိုင်တွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော့ကိုထက်အောင်ကပြောပြမှာဖြစ်ပါတယ်။
မြန်မာနိုင်ငံမှာသတင်းမီဒီယာလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ရေးနည်းလမ်းရှာဖို့ရည်ရွယ်ပြီးကျင်းပတဲ့နှစ်ရက်ကြာညီလာခံမှာတော့ပြင်ဆင်ဖို့လိုအပ်နေတဲ့သတင်းမီဒီယာဥပဒေကအစလွတ်လပ်စွာသတင်းရယူခွင့်သတင်းသမားတွေလုံခြုံရေးကအစတိုင်းရင်းသားမီဒီယာတွေအားကောင်းလာရေးအဆုံးဆွေးနွေးဖို့စီစဉ်ထားတာဖြစ်ပါတယ်။ညီလာခံပထမနေ့အဖွဲ့မိတ်ခွန်းမှာပဲပြန်ကြားရေးဝန်ကြီးဦးဖေမြင့်ကတော့မီဒီယာလုပ်ငန်းတွေဖွံ့ဖြိုးတိုးတက်အောင်လွတ်လပ်ခွင့်တွေပေးသွားမှာဖြစ်တဲ့အကြောင်းကတိပြုခဲ့တာပါ။
ကျွန်တော်တို့အစိုးရအဖွဲ့အစည်းနဲ့တာဝန်ယူလာတာခုနကရှိပါပါပြီ။ဒီကာလအတွင်းမှာလည်းပဲကျွန်တော်တို့စောစောပြောခဲ့တဲ့ဒီ၄နှစ်ကာလကပြီးခဲ့တဲ့၄နှစ်ဥဒါပြင်ဆင်မှမြောက်ကျွန်တော်ပြောလို့ရတယ်ပြီးခဲ့တဲ့၄နှစ်ကာလအလျှောက်မှာဖြစ်ပေါ်တိုးတက်လာခဲ့တဲ့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ဆန်နေစင်းသတင်းမီဒီယာမြန်မာသတင်းမီဒီယာဖုံးဖြိုးတိုးတက်မှုတွေဆောင်ရွက်တဲ့လုပ်ငန်းတွေကိုကျွန်တော်တို့ဆက်လက်ဆောင်ရွက်တယ်ဒီတက်ဘကဆက်လက်ပြီးတော့ပုံမှန်တိုးတက်အောင်ဆောင်ရွက်ဖို့ဆိုတဲ့ရည်ရွယ်ချက်ရှိပါတယ်
ပြီးခဲ့တဲ့2015ခုနှစ်မှာပြဋ္ဌာန်းပြီးသားဖြစ်တဲ့ရုပ်မြင်သံကြားနဲ့အတန်ထုတ်လင်းရေးဆိုင်ရာဥပဒေဖြစ်တဲ့ Progressive Law ဟာအာဏာချက်တွေရှိနေတဲ့အတွက်ဆွေးနွေးပွဲတွေပြုလုပ်နေပြီးအဓိကပြင်ဆင်ရမယ့်အချက်တွေကိုပြင်ဆင်ပြီးရင်မကြာခင်မှာပဲလွှတ်တော်ကိုတင်သားဖို့ရှိတယ်လို့လည်းပြန်ကြားရေးဝန်ကြီးကပြောပါရယ်။အစိုးရတာဝန်ရှိသူတွေနဲ့သတင်းမီဒီယာသမားတွေကြားထိထိဆက်ဆံပြောဆိုခွင့်မေးမြန်းမှုအပိုင်းမှာအရင်ကတည်းကဆိုင်ရင်တိုးတက်လာတဲ့အခြေအနေမှာရှိပေမဲ့လို့လွတ်လပ်စွာသတင်းရယူခွင့်အပိုင်းမှာတော့အကန့်အသတ်တွေရှိနေသေးတယ်လို့သတင်းသမားတွေကထောက်ပြကြပါရယ်။အစိုးရတက်လက်ထမှာသတင်းမီဒီယာသမားတွေကြုံတွေ့နေရတဲ့စင်ခေါ်ချက်တွေကိုတော့မြန်မာဂျာနယ်လစ်ကွန်ရဲ့အထွေထွေတွင်ရမှုဦးစီယာလိုင်ကအခုလိုပြောပါတယ်
။ကျွန်တော်ကြံနေသေးတဲ့ဥပဒေတွေကိုကျွန်တော်ဆက်လက်ပြင်ဆင်ဖို့ကြံတာပေါ့နော်။နောက်တစ်ခုကအစိုးရတက်လို့ဆိုပေမဲ့သူတို့မောင်းနေရတဲ့ရန်တရားပေါ့နော်။အေးဘီရိုကရေစီရန်တရားရန်တရားအဟောင်းပေါ့နော်။ဆိုတော့ကျွန်တော်တို့အစိုးရဖွဲ့ကပြောရဆိုခွင့်ရှိတဲ့ပုဂ္ဂိုလ်တွေနဲ့တွေ့တဲ့အခါမှာသူတို့မှလည်း concern ပေါ့သူတို့စိုးရိမ်ကူညီမှုတွေရှိနေသေးတယ်။ဆိုတော့ဒါတွေကိုကျွန်တော်တို့အပြန်အလှန်ညှိနှိုင်းဖြေရှင်းပြီးတော့မှဘယ်ဟာကပြည်နိုင်ချင်းရှိမဲ့နေလန်းဆိုတော့ရှာဖို့လိုနေသေးတာကျွန်တော်တွေ့ရပါတယ်
။မကြာသေးခင်ကရခိုင်ပြည်နယ်မောင်တော်မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းမီဒီယာတွေလွတ်လွတ်လပ်လပ်သတင်းယူခွင့်မရှိဘူးဆိုပြီးနိုင်ငံတကာသတင်းလွတ်လပ်ခွင့်လှုပ်ရှားသူတွေကဝေဖန်တန်နေတဲ့အတူမြန်မာနိုင်ငံကသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေအပေါ်မှာမေးခွန်းတွေတကြောပြန်ထွက်ပေါ်ခဲ့တာပါ။ပြည်ကြ ాయి ဝင်ကြီးဦးဖွေမြင့်ကတော့အစိုးရအသစ်အနေနဲ့သတင်းရယူပိုင်ခွင့်ဥပဒေတည်ရပြဋ္ဌာန်းပြီးသတင်းသမားတွေကိုလွတ်လပ်ခွင့်တွေပေးဖို့စီစဉ်နေတယ်လို့ပြောပါတယ်
။ဒီ right to information law ကိုပြည့်ပြည့်ဝဝကျင့်သုံးနိုင်လို့ရှိရင်နိုင်ငံသားတိုင်းသည်လွတ်တော်ကိုယ်စားလှယ်ကြီးများနှီးပါတမျှကျွန်တော်တို့အနာပိုင်းစင်စင်တွေကိုနော်အဲ့ဒီကိစ္စကတာဝန်ယူထားတဲ့အနာအဆင့်စင်တွေအနာပိုင်းမန်တိုင်းဒီအဆင့်စင်တွေနဲ့အောက်ဆင့်ဒီအုပ်ချုပ်ရေးရန်တရားကျန်တဲ့ဒီမန်တိုင်း၃ရဲ့ရန်တရားတွေကိုမေးမြန်းခွင့်စစ်ကြောခွင့်ရှိသွားမယ်ဆိုတဲ့အချက်ဖြစ်ပါတယ်
ဒါပေမဲ့တစ်ချိန်တည်းမှာပဲသတင်းသမားတွေအနေနဲ့လူမျိုးရေးဘာသာရေးစတဲ့ထိလေရှလေတဲ့ကိစ္စရပ်တွေမှာတာဝန်ခံမှုရှိဖို့လဲပြန်ကြားရေးဝန်ကြီးကသတိပေးခဲ့တာပါကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကမြန်မာနိုင်ငံဌာနကိုယ်စားလှယ် Miss Min John Khin ကတော့သတင်းသမားတွေကိုအကာအကွယ်ပေးနိုင်အောင်ကြိုးစားဖို့အရေးကြီးတဲ့အကြောင်းညီလာခံမှာအလေးထားပြောဆိုတော့ပါတယ
် UNESCO is particularly pleased that the issue of the safety of journalists and combating impunity
UNESCO အနေနဲ့ထူးသဖြင့်သ တည်င်းသမားတွေလုံခြုံရေးနဲ့ဖိနှိပ်မှုတွေကိုလူငယ်ချမ်းသာခွင့်ပေးထားတဲ့ကိစ္စတွေအပေါ်မှာပထမဆုံးချိန်ဒီညီလာခံမှာဆွေးနွေးမှာဖြစ်တဲ့အတွက်လေမကြသေးခင်တုန်းကကြောက်ရွံ့ခဲ့တဲ့တည်င်းသမားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအဆုံးသတ်နိုင်ရေးနိုင်ငံတကာနေ့မှာလည်းဒါနဲ့ပတ်သက်လို့အားရကြေညာမိပါတယ်။ UNESCO ရဲ့တည်င်းနဲ့ပညာရေးလက်ထောက်ညွှန်ကြားရေးမှူးချုပ် Frank Kalu ကအခုလိုမှတ်ချက်ပေးပြောဆိုခဲ့ပူပါတယ်။
ငါးစိမ့်မြောက်ကျင်းပခဲ့တဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံကိုသတင်းမီဒီယာကောင်စီ၊ပြည်တွင်းပြည်ပသတင်းမီဒီယာအဖွဲ့အစည်းတွေအစိုးရပြည်ကြားရေးဝန်ကြီးဌာနတို့ကဦးစီးကျင်းပခဲ့တာဖြစ်ပါတယ်။ဒီညီလာခံကို2012ခုနှစ်ကစတင်ကျင်းပခဲ့ပြီးမြေအစိုးရတက်လက်ထက်မှာဒါဟာပထမဆုံးအကြိမ်ဖြစ်တယ်လို့မြန်မာတက်မရောသတင်းမှန်ထုတ်ပြန်ရေးတာဝန်ရှိသူတချို့လည်းတက်ရောက်လာတာတွေ့ရပါတယ်ခင်ဗျာ
။ VOA သတင်းတော့ကိုထက်အောင်ရဲ့တင်ပြချက်ဖြစ်ပါတယ်။အခုတခါတော့ဂျားပြတ်ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းကိုကြားရပါမယ်။လာမယ့် 2019 AP တရနေ့မှာကျင်းပမယ့်ဂျားပြတ်ရွေးကောက်ပွဲမှာလက်ရှိအာဏာရ NLD ပါတီအနေနဲ့လစ်လတ်မဲဆန္ဒနဲ့အားလုံးမှဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ဒါပေမဲ့2015ရွေးကောက်ပွဲတုန်းကရှုံးနိမ့်ခဲ့တဲ့ရှမ်းပြည်နယ်ဘက်မှာ NLD အနိုင်ရနိုင်ခြေရှိပါသလား။ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲအပြတ်အသတ်အနိုင်ရခဲ့လို့လွှတ်တော်နှင်းရစလုံးမှာနေရာအများစုရခဲ့တဲ့အစိုးရဖွဲ့နိုင်ခဲ့တဲ့ NLD ပါတီကြီးအနေနဲ့လာမယ့်ဂျားပြတ်ရွေးကောက်ပွဲမှာရောတိုင်းသားဒေသတွေမှာပါဝင်ရှင်ပြိုင်တင်ပါသလား။ဂျားပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့သုံးသက်ချက်အမြင်တွေကိုတော့မတ်ဆူမွန်ကစူးစီးတင်ပြထားပါတယ်။
2015ရွေးကောက်ပွဲတုန်းကအကြောင်းမျိုးမျိုးကြောင့်မကျင်းပနိုင်ခဲ့တဲ့မဲဆန္ဒနယ်မြေတွေနောက်လွတ်တော်ကိုယ်စားလှယ်တွေကအစိုးရအဖွဲ့ဝင်တွေဖြစ်ကုန်လို့လစ်လက်သွားတဲ့နယ်မြေတွေစားတဲ့မဲဆန္ဒနယ်မြေတွေအတွက်ဂျားဖြတ်ရွေးကောက်ပွဲကို2018ခုနှစ်ဧပြီလ1ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။လက်ရှိအာဏာရပါတီ NND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကလစ်လက်နယ်မြေအလုံးမှာဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒါပေမဲ့ကိုယ်စားလှယ်လောက်ရွေးချယ်မှုသတ်မှတ်ချက်တွေကိုတော့လာမယ့်ဗဟိုလုံးမှုဆောင်စည်းဝေးကနေတရားဝင်ဆုံးဖြတ်မှာဖြစ်တယ်လို့ NND ပါတီရဲ့ဗဟိုလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဦးညံဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်။အားလုံးနေရာတော့ဝင်ပြိုင်မယ်။လာမယ့်17ရက်နေ့မှာကျွန်တော်စည်းစီစည်းဝေးရှိပါတယ်။အဲ့ဒီစည်းဝေးကနေပြီးတော့အခုကြားကြားရုပ်ောက်ပဲနော်ဘယ်သူတွေဝင်မယ်ဆိုတာရွေးချယ်ရေးတို့နော်အောင်နိုင်ရေးဖွဲ့စည်းရေးတို့အဲ့ဒါတွေကိုလာမယ့်17ရက်နေ့ကျမှဆုံးဖြတ်မှာ
ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့အချိန်တုန်းကတော့တတိုင်းမြို့လုံးတိုင်းဒါနဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကပြည်သူ့ဆန္ဒမဲအပြတ်သက်နဲ့အနိုင်ရခဲ့ပြီးအစိုးရတရက်ဖွဲ့စည်းနိုင်ခဲ့ပါတယ်။ပြည်ထောင်စုလွှတ်တော်အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်တွေမှာလွှတ်တော်ကိုယ်စားလှယ်နေရာတော်တော်များများနေရာယူနိုင်ခဲ့ပါတယ်။အခုလိုမျိုးအစိုးရဖွဲ့နိုင်ခဲ့တဲ့ NLD ပါတီကြီးအနေနဲ့လွှတ်တော်အသီးသီးကတိုင်းရင်းသားနေပြည်တော်ကလစ်လက်နေရာတွေမှာရွေးချယ်မဲ့အခုတဖန်ပြန်လည်ကျင်းပမဲ့ဂျားဖြတ်ရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်တင်ပါသလား။နောက် NLD ရှုံးခဲ့တဲ့ရှမ်းပြည်နယ်လူတိုင်းရင်းနယ်သားနေမြေတွေမှာရောအနိုင်ရနိုင်ခြေရှိပါသလားဆိုတာကိုတော့မြမအရေးလေးလာအကဲခတ်နေတဲ့ရှမ်းပြည်နယ်သေဘောမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းလဲဖြစ်လက်ရှိမြမနိုင်ငံရေးလေးလာအကဲခတ်နေတဲ့ဦးရဲထွန်းကအခုလိုတုံ့သက်ပါတယ
်။ကျွန်တော်တို့နေမြေမအေးချမ်းလို့ဆိုပြီးတော့ဟိုဖြတ်သိမ်းထားတဲ့မြို့နယ်တချို့ရှိတယ်။အဲအဲ့ဒီမြို့နယ်တွေကတော့ကျွန်တော်တို့ဟိုလက်နက်ကင်အဖွဲ့အစည်းတွေနည်းနည်းဩဇာညောင်းတဲ့ဒေသတွေဖြစ်တာပေါ့နော်။အဲ့တော့အဲ့ဒီနေရာတွေမှာကတော့လက်နက်ကင်အဖွဲ့ရဲ့သဘောထားအပေါ်မှာတော့အများကြီးတည်တာပေါ့အဲဒီနေရာတွေမှာကျွန်တော်တို့ဟို SNL ကတော့ဟိုပို့ပြီးတော့နိုင်ငံရှိလိမ့်မယ်လို့ထင်တယ်အဲဒီကြားပြပါတီအနေနဲ့လည်းအဲ့မှာအခုဝင်ပြိုင်ဖို့တော့သူပြင်ဆင်ထားတယ်လေ NLD ကအကုန်ဝင်ပြိုင်မယ်တိုင်းသားပါတီတွေနဲ့လည်းညှိနှိုင်းမှုမလုပ်ဖက်နဲ့ပြိုင်မယ်ဆိုတဲ့ဥစ္စာကတော့သူ့ရဲ့ဒီမိုကရေစီအခွင့်အရေးပေါ့နော်နောက်တစ်ခုကအခုဒီတစ်ခေါက်မှာတော့ဘယ်လိုဖြစ်နေမသိဘူးအရင်တစ်ခေါက်မှာတော့သူတို့ NLD ပါတီတွင်းမှာအဲဝေဖန်ကြတာအပြန်လမ်းဟိုပြောကြဆိုကြတာတွေအများကတော့ဒီပြည်내တာဝန်ခံလုပ်တဲ့ပုဂ္ဂိုလ်ကတက်တက်ကြွကြွမစီယုံဘူးအဲသူအကြံပြုတဲ့သူတင်တဲ့ကိုယ်စားလှယ်တွေမရွေးတဲ့အတွက်ကြောင့်မလို့အဲကောင်းကောင်းအလုံးမလုံးဘူးဆိုပြီးတော့ဦးဝင်းထင်ကနေပြီးတော့ဆွဆွဲပြောဆိုလို့ပြီးတာဝန်ကနေဖြုတ်ချလိုက်တဲ့ကိစ္စလည်းရှိနေတယ်။အဲ့တော့တကယ်အဲ့ဒါလို့ကြောက်မနိုင်တာလားဆိုတော့ဟိုမပြောနိုင်ဘူးပေါ့နော်။အခုဒီတစ်ခေါက်မှာတော့သူတို့အနေနဲ့ဒီကြားကြားရုပ်ောက်ပွဲအတွက်အဲဒီစီယုံရေးလုပ်ငန်းတွေကိုတက်တက်ကြွကြွလုပ်ဖို့အတွက်တော့အချိန် ကျွန်တော်လည်းတော့ရပါလိမ့်မယ်လို့ထင်ပါတယ
်လိလက်နေမြေတွေမှာဝင်ရောက်ရှင်ပြိုင်ကြမယ်ကိုယ်စလဲလောင်းအမိစရင်တင်သွင်းတာကိုယ်စလဲလောင်းရဲ့အရေးချင်းစစ်စစ်တာတွေကိုလာမယ့်နိုဝင်ဘာလ28ရက်နေ့ကနေဒီဇင်ဘာလ18ရက်နေ့အတွင်းလှုပ်ဆောင်သွားမှာဖြစ်ပြီး2019ခုနှစ် January လ2ရက်နေ့မှာတော့ကြားဖြတ်ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မယ်ကိုယ်စလဲလောင်းနာမည်စရင်ကိုကြေညာသွားမှာဖြစ်ပါတယ်လိလက်မဲဆန္ဒနယ်18နေရာမှာအကျုံးဝင်တဲ့ပြည်ပရောက်မဲဆန္ဒရှင်တွေချုပ်တင်ဆန္ဒမဲပေးနိုင်မှုပုံစံ15တွေကိုတော့နိုဝင်ဘာလ15ရက်နေ့ကနေဒီဇင်ဘာလ5ရက်နေ့အတွင်းသက်ဆိုင်ရာတန်ယုံတွေကိုပြပို့ရမှာဖြစ်ပါတယ်။ကြားဖြတ်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးခွင့်ကာလကိုတော့ January လ30ရက်နေ့ကနေမတ်လ30ရက်နေ့အထိသတ်မှတ်ထားပြီး2019ခုနှစ် April လ1ရက်နေ့မှာတော့ကြားဖြတ်ရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်။အဒီနောက်မှာတော့ပြည်သူ့ဆန္ဒမဲအနိုင်ရရွေးကောက်ခံရတဲ့လွှတ်တော်ကိုယ်စားလှယ်အမည်စင်းရင်တွေကိုတော့2019ခုနှစ် April လ2ရက်နေ့ကနေ April လ5ရက်နေ့အတွင်းထုတ်ပြန်ကြေညာပေးသွားမယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။
ရှင်မပြအခုလာမယ့်အင်္ဂါနေ့နိုဝင်ဘာလ10ရက်နေ့ဟာအမေရိကန်သမ္မတရွေးကောက်ပွဲနေ့ဖြစ်ပါတယ်။နိုင်ငံတကာခင်းချင်းကမ္ဘာနိုင်ငံရေးဇက်ခုံပေါ်မှာအရေးပါတဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတအပြောင်းလဲသမ္မတရွေးကောက်ပွဲဟာမြန်မာအပါအဝင်ဒေသတစ်ခုနဲ့နိုင်ငံတကာကိုဘလို့ကြည့်ရရိုက်မှုရှိပါသလဲ။မြန်မာတွေဘက်ကရောအမေရိကန်သမ္မတရွေးကောက်ပွဲပေါ်မှာဘလို့အမြင်ရှိပါလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူရဲသတင်းရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်အမြင်ကိုယ်ဆွေးနွေးလိုတာကိုယ်မင်းမြန်လိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822999လေးဖြစ်ပါတယ်။ email address က bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်မဲ့သတင်းရှင်တွေကိုကြိုဆိုပါတယ်။
မနက်ဖြန်အင်္ဂါည VOE တရားရည်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့အမေရိကန်ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်။ရွေးကောက်ပွဲကျင်းပမယ့်အင်္ဂါနေ့ညမှာသမရာလောင်းနှစ်ဦးစလုံးမိကွန်းပြောဖို့လက်ခံစီစဉ်ထားတဲ့နယူးယောက်မြို့မှာလူညုံရေးအစီအမံတွေတင်းတင်းကြပ်ကြပ်ချမှတ်စီစဉ်နေပါတယ်။မာရသွန်ပြိုင်ပွဲဝင်သူတွေနဲ့အားပေးသူတွေရွေးကောက်ပွဲအောင်နိုင်ရေးကျင်းပမယ့်အဖွဲ့တွေနဲ့နယူးယောက်မှာစီကားနေတာဖြစ်ပြီးဒီလိုအခြေအနေမှာအယ်ခိုင်ဒါအကြမ်းဖက်သမားတွေအနေနဲ့တိုက်ခိုက်လာနိုင်ပါတယ် VOA သတင်းတော့ကယ်ရိုလင်းပရစ်စတီပေးပို့ထားတဲ့နယူးယောက်မြို့အခြေအနေကိုတော့ကိုအောင်ကပြောပြမှာဖြစ်ပါတယ
်ရွေးကောက်ပွဲကျင်းပဖို့နိုင်ငံပိုင်းလိုမှာပဲဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုထောက်ခံတဲ့နယူးယောက်ကသူတွေဟာ Republican သမ္မတလောင်းဒေါ်နယ်ထရန့်နဲ့အကြိတ်နဲ့ရှင်ပြိုင်နေရတဲ့ပြည်내ကမဲဆန္ဒရှင်တွေစီကိုဖုန်းဆက်သွယ်ပြီးတော့ရောဖုန်း message တွေပို့ပြီးတော့ပါ Mrs. Clinton ကိုထောက်ခံလာအောင်စီရင်နေပါတယ်တချို့ပြည်နယ်တွေမှာတော့သမ္မတလောင်းနှစ်ဦးလုံးရဲ့မဲရလက်ဟာမတိမရင်ရှိနေတယ်လို့ Hillary Clinton ကိုထောက်ခံသူတဦးဖြစ်တဲ့ Mike Evans ကပြောပါတယ
် Really feeling that it's a rush a mad rush
ကျွန်တော်တို့အနေနဲ့တကယ်ကိုအင်တိုက်အားတိုက်လုပ်နေရပါတယ
်ဒီတော့အတွင်းမှာပဲနယူးယောက်မြို့မှာမာရသွန်အပြေးပြိုင်ပွဲကျင်းပတာကြောင့်ထောင်ထဲချီတဲ့လူကြိုးရေးရဲဝန်တွေစောင့်ချက်နေပါတယ်ဒီလိုလူစီကားတဲ့အခြေအနေကိုအခွင့်ကောင်းယူပြီးရွေးကောက်ပွဲမတိုင်ခင်ဒါမှမဟုတ်ရွေးကောက်ပွဲကျင်းပချိန်မှာ Virginia, Texas နဲ့ New York မှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်လာနိုင်ခြင်းနဲ့ပတ်သက်ပြီးထောက်လိုင်းရေးအရာရှိတွေကသတိပေးပြောဆိုထားတာပါ New York က Democrat အောက်လွှတ်တော်အမတ် Caroline Meloni ကကြိုတင်ပြင်ဆင်မှုတွေလုပ်ထားတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် No one's better at it in any place in the world than New York.
ကဘာပေါ်ကပဲနေရာပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်ညိုရမြို့လောက်ပြင်ဆင်ထားနိုင်စွမ်းမရှိပါဘူး9/11တခါနေ့စဉ်နှစ်တိုင်းအတွက်ပြင်ဆင်ထားခဲ့တဲ့ဆိုတာကိုတက်တေပြပြသားဖြစ်တယ်လို့ရွေးကောက်ပွဲနေ့အတွက်လည်းအစင်တင်ပြင်ထားတယ်ဆိုတာကိုတက်တေပြသွားမှာပါရှင်
အင်္ဂါနေ့မှာရွေးကောက်ပွဲအနိုင်ရတဲ့အထိမ်းမဲ့ပွဲတွေကိုသမရလောင်းနှစ်ဦးလုံးကနယူးယောက်မှာကျင်းပမှာဖြစ်တာကြောင့်အကြမ်းဖက်တိုက်ခိုက်မှုအခြေအနေဟာစိုးရိမ်စရာအနေအထားမှာရှိနေတာပါ Mrs. Clinton ကမှန်နဲ့ပြုလုပ်ထားတဲ့နိုင်ငံတွေမျက်နှာချက်တွေပါဝင်တဲ့ Convention Center မှာအထိမ်းမဲ့ပွဲကိုကျင်းပဖို့စီစဉ်ထားတယ်လို့ Trump ကတော့အဲ့ဒီ Center နဲ့တိတ်မွေးလှတဲ့နေရာမှာရှိတဲ့ Trump Tower မှာကျင်းပသွားမှာပါအခုချိန်မှာတော့လူတွေမှာစိုးရိမ်မှုတွေရှိနေတယ်လို့ Trump ကိုထောက်ခံသူ Anand Ahuja ကပြောပါတယ်
So everybody is concerned not only about one's own safety
ကိုတော်တော်မူပဲတစ်ချိန်တည်းမှာပဲသမရာလောင်းတွေလုံခြုံရေးအတွက်လည်းအားလုံးကစိုးရိမ်နေပါတယ
်ရွေးကောက်ပွဲကျင်းပဖို့နိုင်ငံနဲ့မျှနီးကပ်လာချိန်မှာဒီမိုကရေစီကိုအဟံတားဖြစ်စေတဲ့အနောက်ရှက်မှန်သမျှကိုနှိမ်နှင်းသွားနိုင်လိမ့်မယ်ဆိုပြီးတော့အာဏာပိုင်တွေအနေနဲ့တနိဋ္ဌာန်ချမှတ်ထားပြီးလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါ VOA ရထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တင်းနာနေညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့စီးပွားရေးကဏ္ဍသက်တမ်းရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်တင်ဆက်တဲ့ခါမှာတော့
အားပဲလုံလုံအဓိကကိုကိုကိုမပြောင်းဆုံးဖို့ကိုဘဝမှာကိုတန်နှုံးတစ်ခုကိုမပြောင်းဆုံးဖို့ကအရင်အရေးကြီးတယ်လို့ကျွန်တော်တော့ခံယူမိပါတယ်။ဒါဖြစ်လို့လဲဆိုလူပေါင်းစုံနဲ့အလုပ်
သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါမှာအီဂရီရဲ့အမြင်လေးကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်လာပါပြီ။အစိုးရအသည့်ပြောင်းလဲသွားပေမဲ့လဲစားသောက်ကုန်တွေထဲမှာကျန်းမာရေးထိခိုက်စေနိုင်တဲ့ဓာတ်ရုပ်ဈေးဝါတွေပါနေတဲ့ကိစ္စကိုထိရောက်စွာအရေးယူကန်တွယ်နိုင်ဖို့အတွက်မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းနဲ့ပူးပေါင်းဆောင်ရွက်တာမျိုးမရှိသေးဘူးလို့အသင်းရဲ့ဥက္ကဋ္ဌဦးဘအုတ်ခိုင်ကပြောပါတယ်။စည်းကွက်ထဲမှာအများပြည်သူရဲ့ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အစားအစာတွေရောင်းချနေတာနဲ့ပတ်သက်လို့အစိုးရဘက်ကလှုံ့ဆော်ပေးတဲ့အခြေအနေတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘအုတ်ခိုင်ကိုဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုအခုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပါမယ်။
စားသုံးသူကာကွယ်ရေးအသင်းစတင်လှုပ်ဆောင်လာတာအနည်းတည်းလဲတော်တော်ကြာပြီပေါ့နော်အရင်သမရဦးသိန်းစိန်အစိုးရလက်ထက်မှာလဲတော်တော်လေးအချိန်ကောင်းကောင်းနဲ့ဆရာတို့လုပ်နိုင်ခဲ့တယ်အခုဆိုရင် NLD အစိုးရအသစ်တက်လာပြီပေါ့ဆိုတော့ဒီကြားထဲမှာအခုအစိုးရအသစ်တက်လာပြီတဲ့နောက်ပိုင်းမှာကောဒီဆရာတို့ရဲ့ပညာပေးလုပ်ငန်းတွေဒီလိုမျိုးဟိုလူတွေကိုအနေဖြစ်စေနိုင်တဲ့ဟာတွေကနေကာကွယ်တားဆီးတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒီအစိုးရက FDA လိုမျိုးဌာနတွေပေါ့နော်ကနေပြီးတော့ဆရာတို့ဘက်မှာပူးပေါင်းဆောင်ရွက်တာတွေဆရာတို့ကိုကူညီပေးတာတွေရှိပါသလားဆရာဆရာတို့နဲ့ပူးပေါင်းလှုပ်ဆောင်တာတွေရောရှိလာပါပြီလားဘာတွေများထူးခြားမှုရှိလာပါသလဲအရင်အစိုးရနဲ့ဆိုင
်အရင်အစိုးရလက်ထက်မှာတော့ကျွန်တော်တို့ဒီပူးပေါင်းဆောင်ရွက်တာမျိုးဟိုပထမတော့မရှိဘူးပေါ့ညာကျွန်တော်တို့ပုံမှန်လင်းလင်းပြောရင်တော့ကျွန်တော်တို့အသင်းဆောင်ဖွဲ့ခါစားကျွန်တော်တို့အသင်းကိုအမြင်တင်းဆောင်တာမျိုးတွေကျွန်တော်တို့အသင်းကိုမှတ်ပုံနေပြန်သိမ်းတော့တိုင်ကြတာမျိုးတွေပေါ့။ဒါမျိုးတွေလောက်ခဲ့တယ်ပေါ့နော်။ဒါပေမဲ့အဲ့ဒီတော့ကတော့ကျွန်တော်တို့ကဒီပြည်ထဲကြီးရဲ့တို့တိုင်ကြတဲ့အတိုင်းပြည်ထဲကြီးရဲ့ဟိုအရေးယူဆောင်ရတာမျိုးမရှိခဲ့ဘူးဆိုတာပြည်ထဲကြီးကိုယ်တိုင်ကဒီလိုအသင်းမျိုးဟာဒီနိုင်ငံမှာလိုအပ်တယ်ဆိုတာတို့ကိုယ်တိုင်နဲ့ဒီလိုအစားအသောက်တွေနဲ့ပတ်သက်လို့တို့ကိုယ်တိုင်တွေးကြုံခံစားရတဲ့အတွက်ဟိုမဖြစ်ခဲ့ဘူးပေါ့နော်။နောက်ဝင်းကြီးဒေါက်တာတောင်းလက်ထက်မှာတော့ဒီအဲ့ဒီတော့ဝင်းကြီးရဲ့ညွှန်ကြားချက်နဲ့ကျွန်တော်တို့အသင်းနဲ့ပူးပေါင်းဆောင်ရတာတွေရှိပါတယ်။အခုဒီဘက်အစိုးရလက်ထက်မှာတော့ဥပပေါင်းဆောင်ရတာ FDA ဘက်ကမရှိဘူးပေါ့နော်။ဟာလာတို့အနေနဲ့လည်းခုနလိုမျိုးအရင်တော့လိုမျိုးအမြင်ကျွန်တော်တို့ဘက်မှာအထင်မြင်လွဲမှားတာမျိုးတွေလည်းရှိနေတယ်လို့ကျွန်တော်တို့ယူဆတယ်။ဒီဘက်အစိုးရလက်ထက်မှာကျွန်တော်တို့လည်းမနိုင်ဘူးလို့ပြောပါတယ်ဒါဒီကိစ္စကိုတို့အင်အားနဲ့မှတော့ဥပပေါင်းဆောင်ရတဲ့နာပေါ့။ဒါပေမဲ့နောက်ပိုင်းမှာတော့တို့ဘက်ကဒီဘက်အစိုးရလက်ထက်မှာဥပပေါင်းဆောင်ရတာတော့မရှိပါဘူး။ကျွန်တော်တို့ကအဲ့တော့ဘာဘယ်သူတွေနဲ့ပူးပေါင်းလဲဆိုတော့စီမင်းသာရေးကော်မတီကိုကျွန်တော်တို့ခေါ်တယ်ဒါတော့မဖြစ်မနေကျွန်တော်တို့ကဈေးစစ်မယ်ဆိုသေးစီပင်ကိုခေါ်ရမှာပဲအဲ့တော့တို့ကတော့ကျွန်တော်တို့ဒီခေါ်တဲ့အခါမှာငင်းစံတာမရှိပါဘူးလိုက်ပါဆောင်ရတာတွေရှိတယ်တစ်ခါတလေတိတ်နည်းနည်းဒိုင်းနေတချို့ဒိုင်းနေမှာလိုက်လံတိတ်စီးတဲ့အခါမှာတော့ကျွန်တော်တို့က ရဲတပ်ဖွဲ့ကိုလုံလုံရေးဟလာရဲတပ်ဖွဲ့ကိုအခုညီတောင်းရတာပေါ့နော်အဲ့ဒါကြတော့လေရဲတပ်ဖွဲ့ကလည်းကူးပေါင်းဆောင်ရွက်ပါတယ်ရဲတပ်ဖွဲ့အပိုင်းကလည်းမဆိုးပါဘူးကျွန်တော်တို့တို့အပ်တဲ့အခုညီတို့ပေးပါတယ်အဲ့ဒါဒါပေမဲ့ခုနပြောတဲ့ဒီတော့ချမ်းမအေးဝင်းညီဌာနအပိုင်းကတော့ဟိုအခုချိန်ထိဟလာကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်မှုကတော့အားနည်းနေတာပါပဲဟုတ
်တခြားလိုအပ်ချက်တွေရောဘာတွေရှိနိုင်သေးလဲဆရာဘာလို့လဲဆိုတော့ဒီကိစ္စကလူလူကိုပညာပေးရုံနဲ့တည်းမပြည့်စုံဘူးလေအစပိုင်းမှာဆရာပြောခဲ့သလိုပညာပေးလုပ်ငန်းတွေလုပ်ပေမဲ့လည်းဆိုင်တွေကကျန်းမာရေးနဲ့မညီညွတ်တဲ့အစားအစာတွေကိုဆက်ပြီးတော့ရောင်းချနေကြတော့မယ်ဆိုတော့
ကျွန်တော်တို့ဘာတွေလိုအပ်လဲသုံးသပ်တဲ့အခါမှာကိုယ်တွေပိုင်းဆိုင်ရာအားနည်းချက်တွေကိုတွေးရတယ်နောက်ပြီးတော့ရှိတဲ့ဥပဒေတွေကလည်းအသက်မဝင်ဘူးဥပဒေဆုံးမှုမရှိဘူးဒီဘက်အစိုးရလက်ထက်တိုင်အောင်ဥပဒေဆုံးမှုမရှိဘူးအဲ့တော့ကျွန်တော်တို့အခုဥပဒေတွေကိုသက်ဆိုင်ရာဥပဒေတွေကိုကျွန်တော်ကိုယ်တိုင်လည်းဥပဒေသမားတစ်ယောက်ဖြစ်တဲ့အတွက်ပြန်ဆွဲနေတယ်ပေါ့ဥပမာဟိုဆံမဝင်းကြီးဌာနကထုတ်တဲ့ဓာတုဝိဒပစ္စည်းနဲ့ဆက်ဆက်ပစ္စည်းများကာကွယ်တားဆီးတဲ့ဥပဒေလိုမျိုးဟုတ်လားစားသုံးသူကာကွယ်ပေးဥပဒေတို့မျိုးသားစားသောဥပဒေတို့ကိုတော့ဟိုတက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနတို့ဒီဘကုဏ္ဏဝန်ကြီးဌာနတို့ကပြန်ဆွဲနေတယ်ပြောပါတယ်အဲ့ဒါတွေထွက်လာလို့ရှိရင်လည်းကုဏ္ဏလိုမျိုးဟုတ်လားကျွန်တော်တို့ဘက်ကထောက်ပြဝေဖန်တာတွေပြင်ဆင်နေတာတွေပြင်ဆင်ဖို့ကျွန်တော်တို့တောက်သွားမှာပါဟုတ်လားကုဏ္ဏစားသုံးသူကာကွယ်ပေးဥပဒေဆိုရင်ထွက်သွားတာမှာကြပါသေးဘူးဟလာတနည်းကြော်ကြော်တော့ပဲရှိသေးတယ်ဒါပေမဲ့ဒီဥပဒေကဟလာအပြေဝကာကွယ်ပြမပေးနိုင်ဘူးဆိုတော့တိတဲ့အတွက်သူတို့ကိုယ်တိုင်ကအခုပြန်ပြင်ဆွဲနေတာပေါ့နော်အဲ့တော့ကျွန်တော်တို့ဘက်ကလည်းအခုတို့ရတဲ့ဥပဒေတွေကိုကျွန်တော်တို့ပြင်ဆွဲပြီးဒီလိုလွတ်တော်ကိုယ်စားလှယ်တွေကနေတဆင့်တဆင့်ရဝင်းဤဌာနတွေနဲ့ကျွန်တော်တို့ညီနိုင်ပြီးတော့အဲ့ဒါတွေဆောင်ရွက်ဖို့ရှိပါတယ
်ဟုတ်ကဲ့ဒါတော့ဒါအစိုးရတနည်းအားဖြင့်တော့ဒီတခြားနိုင်ငံတွေမှာလုပ်သလိုအစိုးရကိုဒါ lobby လုပ်တဲ့သဘောပေါ့နော်အစိုးရဒီဟာဒီကိစ္စကိုအာရုံစိုက်လာအောင်အစိုးရဘက်ကပူးပေါင်းဆောင်ရွက်မှုတွေရှိလာအောင်အစိုးရကိုယ်တိုင်ဒီကိစ္စကိုအရေးတည်ယူဆောင်ရွက်လာအောင် lobby လုပ်တဲ့သဘောပဲဖြစ်မှာပေါ့နော်ဆရာတို့အခုလုပ်မယ်ဆိုတာတွေက
ဟုတ်ကဲ့ပါဥပဒေတွေကလည်းကျွန်တော်တို့ကလိုအပ်ပါတယ်ကျွန်တော်တို့အသင်းကဥပမာတရားစဲမယ်ဆိုတာတောင်မှမြို့သားအစားသောဥပဒေလိုမျိုးဆိုရင်ဥပဒေမှာကိုယ်ကပြန်ပြီးတော့ဒီဥပဒေနဲ့တရားစဲမယ်ဆိုရင်ကျမ်းမာရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းရမယ်ဆိုတော့ပြန်ပြီးချီနှောင်ထားတဲ့ကောင်ကျိုးတွေပေါ့နော်အမျိုးသားစေဝါဥပဒေမှာလည်းတွေ့ရတယ်အဲ့အရာတွေကပြင်ဖို့လိုပါတယ်ဟာတက်တန်အောင်ကွန်ဆူမာကိုယ်တိုင်ကိုဓာတ်ရိုက်တရားဆွဲဆိုပိုင်းနဲ့ဓာတ်ရိုက်ကွန်ပလိန့်လုပ်ပိုင်းနဲ့ရှိရမယ်ပေါ့အဲ့လိုဥပဒေတွေကိုပြင်ဖို့တွေကဒါအရေးကြီးနေပါတယ်ဟာကျွန်တော်တို့ဥပဒေတွေရှိပြီးကျွန်တော်တို့ပြည်သူကတောင်းလို့မရဘူးဟာတက်တန်အောင်လုပ်လို့ရတဲ့အာဏာပိုင်အဖွဲ့ကြီးကလည်းမလုပ်ဘူးဆိုတော့ဒီဥပဒေတွေရဲ့အကာအကွယ်ကိုလုံးဝပြည်သူလူထုမခံစားဘူးဖြစ်နေတယ်ပေါ့နော်
အခုဆရာတို့လုပ်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အစိုးရဘက်ကပူးပေါင်းပါဝင်လာအောင်ဆရာစောစောပြောသလိုဥပဒေတွေဆွဲပြီးတော့လွတ်တော်မှတရားတဆင့်လွတ်တော်မှတင်ပြနိုင်မှုစူးစမ်းတာအပြင်တခြားကောဟိုအစိုးရဘက်ကလှုပ်ဆေးခြင်းနဲ့ဆန္ဒတွေဘာတွေများရှိပါသလဲဆရာ
လှုပ်ဆေးခြင်းတာတော့ကျွန်တော်တို့အပါအဝင်ပြည်သူလူထုအကုန်လုံးမှာအားမရဖြစ်နေတဲ့ကိစ္စပေါ့ဒါလည်းဒီကိစ္စတွေကတိုင်မလုံးမှာလားတိုင်နာတော့အရင်မယူတာတွေရှိတယ်နောက်တစ်ခုကဟာလားအဓိကကတော့ဥပမာစားသုံးသူကြီးကဥတီဌာနဆိုတာဒါစီဝါကုသံဖွဲ့ထားတာပေါ့အဲခြားနိုင်ငံတွေမှာတော့ဒါမျိုးတွေတိတ်မရှိပါဘူးအဲတော့ပညာပေးတဲ့အလုပ်နဲ့ပဲဟလာဟွာဖြစ်နေတယ်ပေါ့နော်ပြောမယ်ဆိုလို့ရှင်ဤသူလူတွေကဒါပညာပေးတယ်ဆိုတော့မလို့ရှင်တော့ဘူးအဲဆိုသူတို့မှာအကောက်အွယ်မဲ့နေတဲ့အခါကြောင့်တိတိယောက်ယောက်ပေါ့ဟလာတရုတ်ပြည်လိုနိုင်ငံမျိုးဆိုတောင်မှဟလာဒီလိုမတမာတဲ့လုပ်ငန်းရှင်တွေစားတော့တွေအနေရှိတာတွေထုတ်လုပ်ရောင်းကြတာတွေထောင်းနဲ့အနည်း20 30နှစ်တသက်တကျုံချဖြစ်တယ်အဲ့တော့လောလေအမေရိကန်ကုမ္ပဏီတခုကတောင်းရင်ရှိသူတွေကို2020နှစ်ပြီးနေတခုမှချဖြစ်တာမျိုးပေါ့အဲ့လိုမျိုးလုပ်နေရတာ ਨੇ ကျွန်တော်တို့နိုင်ငံမှာဟာလားဥပဒေတွေမှာမဖြစ်စလောက်တန်ငွေလေးတွေနဲ့ပြဋ္ဌာန်းထားတဲ့ကိစ္စတွေဟာလားပညာပေးတာနဲ့ပဲနှစ်ပေါင်းများစွာလူထုကဒီဒုက္ခတွေဟာလားကင်ဆာရောဂါတွေဟာလားအလားတူမျိုးနှလုံးသီးခြားတွေဒါတွေခံစားနေရတဲ့အခါကျတော့လူတွေကလည်းဒီကိစ္စကိုတော်တော်လေးဒါဆိုရအပေါ်မှာဒီကိစ္စကတောင်းယူမှုတောင်းခံမှုမရှိဘူးဆိုပြီးတော်တော်များများဝေဖန်တာနေကျွန်တော်တို့ကြားနေရတယ်ပေါ့နော်အဲ့တော့အရင်ကအပိုင်းမှာအစိုးရမှလုံးဝကိုမရှိသလောက်အားနည်းနေတယ်ပေါ့
ကိုဇော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်တင်ဆက်ပါမယ်အမြင်အာရုံဆုံးရှုံးနေသူတွေသွာလာတဲ့အခါဒုတ်ကောက်တို့လမ်းပြခွေးတို့ GPS တို့ကိုအားကိုးစရာမလိုပဲလမ်းညွှန်ပေးနိုင်မဲ့Project Blade လို့အမည်ပေးထားတဲ့ဒီဂျပန် Toyota ကုမ္ပဏီကတည်ထွင်နေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးမဆုမြတ်မွန်ကပြောပြမှာဖြစ်ပါတယ
်။အမြင အယုံဆုံးနေတဲ့သူတွေအတွက်ကိုလေအထောက်အကူဖြစ်စေမဲ့ပစ္စည်းတမျိုးကို Toyota Motor Car Company ကြီးကထွင်နေပြီတဲ့နော်
။တမန်လူတွေတွားရလာရလွယ်အောင်လို့ Motor Car တွေထွင်ပေးနေတဲ့ကဘာကျော်ကားကုမ္ပဏီကြီးတခုကနေပြီးတော့အမြင်အယုံဆုံးရှုံးနေတဲ့သူတွေအတွက်ကိုလည်းထည့်ပြီးတော့စဉ်းစားပေးတယ်ဆိုတဲ့သဘောပေါ်မှတ်စုမြတ်မယ်
။ဟုတ်တယ်ကိုသားညုံရဲ့လူတိုင်းဘယ်သူမဆိုပေါ့နော်ဒီလွယ်လွယ်ကူကူအန်ဒီယကင်းကင်းနဲ့တွားလာနိုင်ရမယ်လို့ Toyota ကုမ္ပဏီကယုံကြည်တာကြောင့်နဲ့ Toyota Engineer တွေက Toyota Partner Robot Group နဲ့ပေါင်းပြီးတော့မှ Project Blade ကိုလုပ်နေတာ၄နှစ်ရှိသွားပြီတဲ့အမြင်အာရုံဆုံးရှုံးနေတဲ့သူတွေအမြင်အာရုံချို့တက်နေတဲ့သူတွေကိုနီးပညာအကူအညီနဲ့ဒီတွားရလာရပို့ပြီးတော့မှအဆင်ပြေလွယ်ကူစေအောင်လို့တီထွင်နေတာလို့ Toyota ကုမ္ပဏီကကြေညာရဲ့ရှင
့်အကူအညီပေးနိုင်မယ့်ကိရိယာကအခုတော့ထွင်နေစေအဆင်ပေါ့ဗျာဘယ်လိုမျိုးအထောက်အကူပေးမှာလဲဆိုတော့ဗီဒီယိုတိုလေးတစ်ခုထုတ်ပြီးတော့ Toyota ကုမ္ပဏီကနေပြီးတော့ကြေညာတာပါမျက်စိစုံကန်းနေတဲ့အမျိုးသားတယောက်နေတတူကတွားလာလှုပ်ရှားနေတဲ့နေရာမှာသူများအကူအညီမလိုဘဲနဲ့တကားပေါက်တူဆက်လီကားတို့ရှိတဲ့နေရာကိုသူတို့ဆက်ကလမ်းညွှန်ပေးနေအောင်ထွင်နေရဲဆိုတာသိပြီးထားပါတ
ယ် Using cameras Blade can detect various features which are important to the blind community doors restroom signs exit signs In addition, we're also doing research on facial recognition type software. It'll scan the environment and tell you what you see.
Wow, that's so neat.
There's a restroom.
Toyota company ထွင်နေတဲ့အဲ့ Project Blade ဆိုတာကအမြင်အာရုံဆုံးရှုံးနေတဲ့သူတွေဒီလက်ရှိမှာသုံးနေတဲ့ထောက်ကူကိရိယာတွေနေရာမှာအစားထိုးဖို့မဟုတ်ပါဘူးတဲ့။သူတို့အားကိုးနေကြရတဲ့ဒီဒုတ်ကောက်တို့လမ်းပြခွေးတို့ GPS တို့နဲ့တွာလာကြတဲ့နေရာမှာလိုအပ်နေတဲ့အချက်တွေကိုဖြည့်ဆည်းပေးဖို့ပဲဖြစ်တယ်လို့ဆိုရရှင်။တဘောကတော့ဒီဒုတ်ကောက်တို့လမ်းပြခွေးတို့ရဲ့အကူအညီနဲ့သွားတဲ့နေရာမှာတကားပေါက်ကဘယ်ဘက်မှာလဲအိမ်သားကဘယ်နားမှာရှိလဲဆိုတာကိုလမ်းညွှန်မပေးနိုင်အောင်လေ။အဲဒါကြောင့်မလို့အဲ့လိုမျိုးလမ်းညွှန်ပြောပြပေးနိုင်မယ့်ကိရိယာမျိုးကိုထွင်ရတာပါတဲ့။ဒီ Project Blade ရဲ့အဓိကရည်ရွယ်ချက်ကအပြင်မှာထက်ကိုပေါ့နော်ဒီလေဆိပ်တို့ရုံးတို့ Shopping Center တို့လိုမျိုးအဆောက်အဦတွေရဲ့အထဲမှာကူညီလမ်းညွှန်ပေးဖို့အဓိကထားတာဖြစ်တယ်ရှင်။
ပဝန်ကြီးမှာရှိနေတဲ့နေရာတွေကိုဘယ်ဘက်မှာဘာရှိတယ်ဆိုတာကိုအသိပေးနိုင်ဖို့ဖြစ်တယ်ဗျ။ကိုပေါ်မှာဝစ်စင်နိုင်တဲ့နှီးပညာပစ္စည်းတွေထဲမှာဒီဟာကတော့အမြင်အာရုံဆုံးရှုံးနေတဲ့သူတွေအတွက်အဓိကထားတဲ့ပစ္စည်းပေါ့ဗျာ
။ဟုတ်ပါရဲ့။လောလောဆယ်သူတို့ထွေးနေတဲ့ဒီ Project Blade ရဲ့ပုံစံအောင်ပြောရမယ်ဆိုရင်တော့ပခုံးပေါ်မှာချိတ်ပြီးတော့တင်ထားလို့ရတဲ့အပြားလေးပါ။မျက်စိထဲမြင်အောင်ပြောရမယ်ဆိုရင်မြင်းခွာပုံစံပေါ့။အဲ့ဒီအပြားလေးထဲမှာကင်မရာတွေ speaker တွေပါတယ်။ကင်မရာကပဝန်ကြီးမှာရှိနေတဲ့နေရာတွေဆိုင်းဘုတ်တွေကိုဖတ်ပေးတယ်။ပြီးတော့ speaker ကနေပြီးတော့ဆက်လက်ကားကတော့ဖြင့်အရှိဘက်ညာဘက်နားမှာရှိတယ်အထွက်တကပောက်ကတော့ဖြင့်ညာဘက်နားမှာရှိတယ်ဆိုတာမျိုးကိုပြောပြမှာပါဆက်ကနေပြီးတော့တုံခါပြီးတော့လဲကိုကိုအသိပေးနိုင်ပါတယ်ကိုကလည်းကိုသွားချင်တဲ့နေရာကိုအတန်ထွက်မေးလို့ရပါတယ်ဆက်ကကိုအတန်နဲ့မေးတာကိုတုံ့ပြန်ပြီးတော့ဖြေမှာပါအိမ်သားကိုလမ်းညွှန်မယ်ဆိုရင်လဲအိမ်သားအပေါက်ရှေ့ကဆိုင်းဘုတ်ကိုဆက်ကချိန်ပြီးတော့မှအမျိုးသမီးအိမ်သားကတော့ဖြင့်ဘယ်ဘက်မှာရှိတယ်အမျိုးသားအိမ်သားကညာဘက်မှာရှိတယ်အဲ့လိုမျိုးကိုကိုအသိပေးမှာဖြစ်ပါတယ်
မျက်မြင်တွေအမြင်အယုံချွေးနေတဲ့သူတွေကိုကင်မရာကနေတစ်ဆင့်မြင်နေအောင် Toyota ကုမ္ပဏီကလုပ်ပေးတာပေါ့ဗျာ Toyota ဆိုတာကကဘာကျော်ကားကုမ္ပဏီကြီးတခုလို့လူသိများပေမဲ့သူတို့အနေနဲ့တွာလာနိုင်ဖို့မလွယ်ကူတဲ့သူတွေရဲ့အခက်အခဲကိုပါဖြေရှင်းပေးဖို့တာဝန်ရှိတယ်လို့ယုံကြည်တဲ့အကြောင်း Toyota ကုမ္ပဏီကစက်ရုပ်အင်ဂျင်နီယာတယောက်ကပြောတယ်ဗျာသူတို့ခုလုပ်နေတဲ့ Project Blade ကအမြင်အယုံဆုံးရှုံးနေသူတွေချွေးနေသူတွေရဲ့ဘဝတွေကိုပို့ပြီးတော့တိုးတက်အောင်လုပ်ပေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအဲ့ဒီအင်ဂျင်နီယာကပြောထားတာကိုသတင်းစာတွေမှာဖတ်ရတယ်မဆင်မြတ်မွန်ရဲ့
အနာဂတ်မှာရွေရှားသွားလာတယ်လို့ပြောလို့ရှိရင်မော်တော်ကားတွေကိုပဲရည်ညွှန်းလို့မရတော့ဘူးလို့ Toyota ရဲ့အကြီးအကဲတယောက်ကလည်းပြောပါတယ်။လူတိုင်းလွတ်လွတ်လပ်လပ်သွားနိုင်လာနိုင်ကြဖို့ကအရေးကြီးတယ်။အဲ့ဒီလိုမျိုးသွားလာနိုင်ဖို့အတွက်လည်းရှေ့ပြေးတည်ထွင်မှုတွေကို Toyota ကလုပ်နေတာလို့ဆိုရယ်
။တကယ်တမ်းပြောရရင်တော့အမြင်အယုံချို့တက်နေတဲ့သူတွေအတွက် Microsoft နည်းပညာကုမ္ပဏီကြီးက headset နှစ်ချက်ကိုအရင်ထွင်လိုက်တာ။အဲ့ဒီ headset ကဘယ်နေရာမှာပါရှိတယ်ဆိုတာကိုဂျူလူးနဲ့နေရာရှာပေးတဲ့ GPS စနစ်ကိုအဓိကသုံးတာပါ။ဒီဆက်ကတော့မြို့ရဲလမ်းတွေမှာမျက်မမြင်တွေတွာလာတဲ့အခါမှာအဆင်ပြေအောင်ယူရတာပ
ါ Cities Unlock လို့နာမည်ပေးထားတဲ့ project ကတော့ Microsoft နဲ့ဒီ UK က Guide Dogs ဆိုတဲ့မျက်မမြင်အဖွဲ့ပေါင်းပြီးတော့မှအမြင်အာရုံဆုံးနေတဲ့သူတွေကိုမြို့ရဲလမ်းတွေပေါ်မှာဒီယုံကြည်ချက်ရှိရှိအမိအခိုကင်းကင်းနဲ့တွာလာနိုင်ဖို့လုပ်နေတဲ့ project ဖြစ်တဲ့ရှင်မော်တော်ကားမောင်းတဲ့သူတွေကိုတနေရာကနေပြီးတော့တနေရာရောက်အောင်လို့ GPS နဲ့လမ်းညွှန်တယ်လို့မျိုးပဲဒီမျက်စိမမြင်တဲ့သူတွေကိုလည်းသူတို့သွားချင်တဲ့နေရာကိုလမ်းလျှောက်သွားတဲ့အခါမှာအရှိအနောက်တောင်မြောက်မှာဘလို့အဆောက်အဦတွေရှိတယ်ဘာဆိုင်တွေရှိတယ်လဲဘာလမ်းတွေရှိတယ်ဆိုတာကိုအဲ့ဒီ Cities Unlock ဆိုတဲ့နှစ်ချက်ကနေပြီးတော့ပြောပြပါတယ်အဓိကတော့အတန်နဲ့နေရာတွေပုံတွေကိုစိတ်မန်းနဲ့ပုံဖော်နိုင်အောင်လို့ထွင်ပေးထားတာပါ
အဲ့ Cities Unlock နှစ်ချက်ကတော့အခုအစမ်းစမ်းသက်တဲ့အဆင့်မှာရောက်နေပြီဗျ။အရင်ဆုံး UK မှာစပြီးတော့စမ်းနေတဲ့အဆင့်ပေါ့။ ဘသူမဆိုကိုဘွားမှာဖြစ်ချင်တာတွေဖြစ်နေအောင်လို့ဤပညာကူညီနဲ့ပံ့ပိုးပေးဖို့ဖြစ်တယ်လို့ Microsoft ကုမ္ပဏီကယူရတာတဲ့မဆုမြတ်မော်ရဲ့
Toyota ကားကုမ္ပဏီရဲ့ယူရချက်ကလည်းသူတို့နဲ့တိတ်မကွာပါဘူးကိုသားညုံရဲ့ဘလိုမျိုးအခြေအနေဘလိုနေရာဘလိုဆွမ်းဆောင်ရည်မျိုးပဲဖြစ်နေပါစေသွားချင်ရာကိုအမိခိုကင်းကင်းနဲ့သွားနိုင်ကြဖို့အတွက် Project Blade ကိုလုပ်ရတာလို့ပြောထားတယ်လေ
လက်ရှိသူတို့ထွန်နေကြတဲ့မြင်းခွာပုံပခုံးပေါ်မှာချိတ်တင်လို့ရတဲ့ဆက်ကနေပြီးတော့ဝတ်ထားတဲ့သူကိုဘယ်နာမှပါရှိတယ်လဲကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့အရာဝတ္ထုတွေကဘာတွေလဲတခြားသူတွေရဲ့မျက်နှာအမူအရာကဘယ်လိုရှိတယ်လဲဆိုတာကိုပါအကဲခတ်ပေးနိုင်မဲ့ဤပညာထက်သွင်းနိုင်မှုစူးစမ်းနေတယ်လို့ Toyota ကုမ္ပဏီကကြေညာထားပါတယ်
နဘရမဒီ Bluetooth ကျိုးမဲ့ဆက်သွယ်ရေးနည်းပညာကိုသုံးပြီးတော့မှ smartphone တွေနဲ့ချိတ်ဆက်ပြီးတော့တခြားအသုံးဝင်တဲ့ကိစ္စတွေကိုပါလုပ်လို့ရအောင်လို့တီထွင်သွားမှာပါတဲ့ Toyota ကုမ္ပဏီက engineer တွေကဒီမျက်မမြင်အဖွဲ့အစည်းတွေကအမြင်အာရုံစုံနေကြတဲ့သူတွေနဲ့အနီးကပ်ပူးပေါင်းပြီးတော့မှသူတို့အတွက်တကယ်ကိုလက်တွေ့လိုအပ်တဲ့လိုအပ်ချက်တွေကဘာတွေလဲဆိုတာမေးပြီးတော့ဖြည့်ဆည်းပေးနိုင်ဖို့တီထွင်နေတာလို့ဆိုပါတယ်လောလောဆယ်မှာတော့ဒီ project blade ကစမ်းသက်ထွင်းနေတဲ့အစ်စ်မှာပဲရှိနေသေးပြီးတော့ဘယ်တော့ထွက်လာမလဲဆိုတာကိုတော့လောလောဆယ်မှာမသိရသေးပါဘူးရှင
်မန်းစုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပြီးအခုဒီခါတော့တက်တန့်ရောင်သတင်းလွှာကိုနားဆင်ရပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်တာဖြစ်ပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့အမှုပညာနယ်ပယ်ကနာမည်ကျော်ကြားသူတွေအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဘယ်လိုပါဝင်ပြီးမဲဆွယ်နေကြလဲဆိုတဲ့အကြောင်းတွေကိုပြောပြပေးချင်ပါတယ်ဗြိတိသျှရုပ်ရှင်မင်းသမီးကြီး Helen Mirren ဟာ Hillary Clinton ကိုထောက်ခံတဲ့ဗီဒီယိုတစ်ခုထုတ်လိုက်ပြီးတော့အမေရိကန်နိုင်ငံသားတွေအနေနဲ့Brexit အတွေ့အကြုံကိုနမူနာယူကြဖို့တိုက်တွန်းသွားပါတယ
် You know I've done a few things that I've regretted in my life and you probably have too. But I think those things would pale in comparison to the regret you'll feel after November the 8th if you don't vote.
ဗြိတိန်နိုင်ငံအနေနဲ့ EU ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့အဆုံးဖြတ်ဖြစ်စေခဲ့တဲ့လူမှုဆန္ဒခံယူပွဲအံ့အားသင့်စရာရလဒ်အဖြစ်အပျက်ကိုအမှတ်တရနမူနာယူပြီးတော့2016ခုနှစ်နိုဝင်ဘာလ10ရက်နေ့အမေရိကန်သမ္မတရွေးကောက်ပွဲမှာတွားပြီးတော့မဲပေးကြဖို့အမေရိကန်မဲဆန္ဒရှင်တွေကိုမင်းသမီးကြီး Helen Mirren ကတိုက်တွန်းထားတာပါဝမ်းနည်းစရာတွေမဖြစ်ပါစေနဲ့လို့နာမည်ရတဲ့ဗီဒီယိုကိုထုတ်ဖို့အတွက် Humanity for Hillary ဆိုတဲ့ Hillary တဲ့ထောက်ခံစည်းရုံးပေးတဲ့အဖွဲ့တစ်ဖွဲ့ကငွေကြေးထောက်ပံ့နေတာဖြစ်ပါတယ်
။ You know, no one really thought that Great Britain would leave the European Union, but it did. And this was not only a hit to our economy, but to our humanity, because this was a vote cast in fear.rather than hope
ဗြိတိန်နေနဲ့ EU ဥရောပသမဂ္ဂကနေနှုတ်ထွက်မယ်ဆိုတာကိုကျမစိတ်တောင်မကူးခဲ့ပေမဲ့လေတကယ်တော့ဖြစ်သွားခဲ့ရတယ်လို့အဲ့ဒီဗီဒီယိုကမှပြောထားပါတယ် EU ကနေပြီးတော့ဗြိတိန်နှုတ်ထွက်သွားတဲ့အဖြစ်အပျက်နဲ့ပတ်သက်လို့တကမ္ဘာလုံးတုံ့လှုပ်နောင်တရစရာတွေဖြစ်ခဲ့ရတာကိုကြည့်ပြီးတော့အမေရိကန်ပြည်အောင်စုအနေနဲ့သတိထားရမယ်အမေရိကန်ဟာသူ့ချစ်တဲ့သူ့ရဲ့ဒုတိယအိမ်ဖြစ်တာကြောင့်လို့ပါဆိုပြီးတော့မင်းသမီး Helen Mirren ကပြောသွားပါတယ်လာမယ့်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာမဲမပေးလိုက်ရရင်ဘလို့ဖြစ်မလဲဆိုတာစဉ်းစားကြည့်ကြရမှာလို့လည်းသူကသတိပေးပါတယ
် Don't make the same mistake we did. Please make sure you vote so you don't have abstainers regret. Because love must trump hate.
စဉ်းစားလို့မရနိုင်တာတွေဖြစ်လာနိုင်ပါတယ်ပြီးတော့ love does trump hate ဆိုတာကိုကျွန်မရဲရဲကြီးကြုံပါတယ်မဲသွားပေးကြပါလို့မေရန်ကပြောပါတယ်အတိပယ်ကတော့အမုန်းတရားတွေကိုအချစ်ကအနိုင်ယူနိုင်တယ်လို့သူကပြောတာပါ Brexit ဆိုလို့လူသိများတဲ့ EU ကနေ Britain ခွဲထွက်တဲ့ကိစ္စအတွေ့ဆန္ဒခံယူပွဲကို2016ခုနှစ်ဇွန်လမှာပြုလုပ်ခဲ့ပြီးတော့ EU မှာဆက်နေဖို့ရလဒ်တွေထွက်မယ်လို့အများကမျှော်လင့်ခဲ့ကြတာဖြစ်ပါတယ်ဒါမဲ့လည်းမထင်မှတ်ဖဲနဲ့မဲ52ရာခိုင်နှုန်းနဲ့ EU ကနေခွဲထွက်ဖို့မဲအသာရခဲ့တာပါဆန္ဒခံယူပွဲမှာမဲပေးတဲ့အရေးတွေက 87.8 ရာခိုင်နှုန်းလူဦးရေအားဖြင့်ဆိုရင်တန်း30ကျော်မဲပေးခဲ့ကြတာဖြစ်ပါတယ်ဒီရလဒ်အတွက်တကွာလုံးကအံအားသင့်တုံ့နှုတ်ခဲ့ကြပြီးတော့မဲမပေးလိုက်ရသူတွေအတွက်လည်းအကြီးအကျယ်နောင်တရစရာတွေဖြစ်ခဲ့တာပါ Humanity for Hillary ဆိုတဲ့အဖွဲ့ကတော့တကယ်တမ်းဆိုရင်လူမှုကွန်ရက်မီဒီယာတစ်ခုဖြစ်ပြီးတော့ပြည်သက်ဥယျာဉ်တန်တရာကျော်ရှိပါတယ်အမှုပညာရှင်တွေကကမကထာရှေ့ဆောင်ပြီးတော့အကြောင်းအရာတစ်ခုခုအတွက်စီယုံနှုံဆော်တဲ့အတည်ပြုတဲ့ဗီဒီယိုခွေမျိုးတွေကို online ကနေတစ်ဆင့်ထုတ်ဝေဖြန့်ချတာဖြစ်ပါတယ
် When you would be hereIn my arms, waiting.
ော်တိုဘာလ29ရက်နေ့ပြီးခဲ့တဲ့စနေနေ့ကတော့လက်တင်ဘဝအမေရိကန်နာမည်ကျော်ရုပ်ရှင်မင်းသမီးအဆိုတော်ဂျင်နီဖာလိုပက်စ်မိုင်ယာမီမြို့မှာမိုးရဲလေတဲ့စင်ပြေဖြော်ပြပွဲကျင်းပပြီးတော့ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ဘက်ကနေမဲဆွဲပေးသွားပါတယ်ဂျန်နီဖာလိုပက်စ်ကနောက်တက်လာမယ့်သမ္မတဟီလရီကလင်တန်ဖြစ်ပါရဲ့ရှင်လို့စင်ရှိတ်ကိုထွက်လာတဲ့ဟီလရီကလင်တန်ကိုပြိတ္တနဲ့မိတ်ဆက်ပေးခဲ့ပါတယ်
Ladies and gentlemen, the next and first female president of the United States Hillary Clinton
Hillary Clinton ရဲ့မဲလာထွက်ပေးကြပါ Get out the vote ဆိုတဲ့လှုံ့ဆော်မှုကိုခေါင်းစဉ်တက်ပြီးကျင်းပတဲ့ဖြိုပြပွဲမှာ Mrs. Clinton လည်းအားရောက်ခဲ့ပြီးသူ့ကိုထောက်ခံသူတွေကိုအခုလိုပြောသွားတာ
ပါ So just remember no matter how low our opponents go we go high
ကျမတို့ရဲ့ပြိုင်ဘက်ကဘလောက်ပဲအောက်တန်းကြတဲ့လုပ်ရက်တွေနဲ့မဲဆွယ်မဲဆွယ်ကျမတို့ကတော့သူတို့ကိုလိုက်ပြီးတော့ကိုယ့်အဆင့်တန်းကိုကိုယ်မချပါဘူးသူတို့ကျမတို့ကိုဘလို့ပဲတိုက်ခိုက်ထိုးနှက်ပလိစေကျမတို့အနားမဆုတ်ပါဘူးအခုလည်းမဆုတ်ဘယ်တော့မှလည်းဆုတ်မှာမဟုတ်ပါဘူးလို့ Hillary Clinton ကအဲ့ဒီပွဲမှာပြောသွားခဲ့ပါတယ်ရွေးကောက်ပွဲကျင်းပကိုရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ဘက်ကနေပါဝင်ပြီးတော့မဲဆွဲတဲ့နာမည်ကျော်အမှုပညာရှင်တွေထဲမှာတော့နိုဝင်ဘာလ4ရက်ပြီးခဲ့တဲ့တောက်ကြနေကရပ်ပါ Jay-Z နဲ့အတူတခြားရပ်ပါတွေဖြစ်ကြတဲ့ Big Sean, Chance the Rapper နဲ့ Jay-Z တို့ဟာမဲဆွဲဖြောပြပွဲလုပ်ခဲ့ကြပြီးတော့အဲ့ဒီပွဲကို Jay-Z ရဲ့ဇနီးဖြစ်တဲ့နာမည်ကျော်အဆိုတော် Beyoncé လည်းရောက်လာခဲ့တာပါ Jay-Z နဲ့ Beyoncé ကသူတို့ပွဲကိုရောက်လာကြတဲ့ပရိသတ်တွေကို Democratic သမ္မတလောင်းကိုမဲထည့်ပါလို့စင်မော်ကနေတိုက်တွန်းသွားပါတယ
် Less than 100 years ago women did not have the right to vote Look how far we've come from having no voice
ဆိုရင်နှစ်တရာမပြည့်ခင်အချိန်တုန်းကဆိုရင်မျိုးသမီးတွေကမဲပေးဝင်တော့မှမရကြပါဘူးအခုကြည့်ကျမတို့ဘလောက်ထိထိုးထက်မှုတွေရလာကြပြီလဲဆိုတာအမျိုးသမီးတွေအတန်မဲခဲ့ရတဲ့ဘဝကနေအခုဆိုရင်တော့အမျိုးသမီးသမ္မတလောင်းတဦးကိုပထမအဆုံးအကြိမ်ဖြစ်နေရွေးချယ်ပြီးတော့တမိုင်းသစ်တစ်ခုထူထောင်မဲ့နေရာကိုရောက်နေပါပြီလို့ Beyoncé ကပြောသွားပါတယ်ဒီလိုမျိုးနာမည်ကျော်တွေဒီမိုကရက်သမ္မတလောင်း Hillary Clinton ဘက်ကနေပြီးတော့မဲဆွဲကြသူတွေထဲမှာတော့ Rock ဆိုတော့ Von Jovi လည်းပါဝင်တာပါသူက Pennsylvania ပြည်နယ် Florida ပြည်နယ်မြောက် Carolina ပြည်နယ်တို့မှာမဲဆွဲဖြိုပြပွဲတွေသွားပြီးတော့ကျင်းပပေးခဲ့ပါတယ်သူက Love Trump's Hate ဆိုတဲ့ Hillary Clinton ရဲ့မဲဆွယ်မှုဆောင်မုတ်တစ်ခုကိုကောင်းစစ်တက်ပြီးတော့ဖျော်ဖြေတာပါ။အဓိပ္ပာယ်ကတော့ Trump ရဲ့အမုန်းတရားတွေကိုမြစ်တာနဲ့အနိုင်ယူမယ်ဆိုတာပဲဖြစ်ပါတယ်။ Trump ကိုထောက်ခံတဲ့နာမည်ကျော်အမှုပညာရှင်က Hillary Clinton လောက်ထောက်ခံသူမများပေမဲ့လည်းသူ့ကိုထောက်ခံသူတွေလည်းအတော်များပါတယ်။အဲ့ဒီထဲမှာတော့နာမည်ကျော်ရုပ်ရှင်မင်းသားကြီး Clint Eastwood လည်းပါဝင်ပါတယ်ရှင်။Donald Trump the road to the White House Donald Trump ရဲ့အိမ်ပြတော်သို့သွားရလမ်းဆိုတဲ့ကောင်းစဉ်နဲ့ Donald Trump တရား American သမ္မတရွေးကောက်ပွဲမှာဘလို့ဝင်ရောက်လာလဲဆိုတဲ့နောက်ခံသမိုင်းမှတ်တမ်းနဲ့ကာတွန်းစာအုပ်ထွက်လာခဲ့ပါတယ် Storm Entertainment ကနေထုတ်ဝေတဲ့25မျက်နှာပါအဲ့ဒီကာတွန်းဇာတ်လမ်းကိုတော့ Republican ထောက်ခံတဲ့ပြည်내တခုကမဲဆန္ဒရှင်တဦးဘယ်သူကိုမဲပေးရမှန်းမသိဖြစ်နေတဲ့အခြေအနေအမြင်တောင်းကနေပြီးတော့ Donald Trump ရဲ့ Republican သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့စီယုံလှုံ့ဆော်မှုအစတင်တာတွေကိုပုံဖော်ထားတာပါဒီဇာတ်လမ်းနဲ့ Trump အကြောင်းကိုသူအတော်လေးသတိထားပြုစုခဲ့ရတယ်လို့စာရေးသူ Michael Friesel ကပြောထားပါတယ်ရှင်
ဆက်တဲ့အောင်သတင်းလောက်ဖြစ်ပါတယ်ခင်ဗျာအခုတော့ဒီညအတွက်နောက်ဆုံးဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပါမယ်ပညာရေးနဲ့ပတ်သက်တဲ့စည်စနဝန်ထမ်းလုပ်ငန်းတွေလုပ်ကိုင်နေတဲ့မတ်ဧကရီရဲ့အမြင်တွေကိုနှားဆင်ရမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားတာပါ
မင်္ဂလာပါရှင်ပြောချင်တာကတော့ဟို humanity လို့ခေါ်တဲ့လူသားဆန်မှုနဲ့လူရဲလို့ဖြစ်လာရင်ကိုဘဝမှာကိုတန်ဖိုးထားရတဲ့တန်ဖိုးတွေဆန်နှုံးနေပေါ့နော်ကိုရဲ့ values တွေ principles တွေအကြောင်းတွေကိုကျွန်မစဉ်းစားထားလေးပြန်ပြီးမျှဝေခြင်းပါတယ်ကျွန်မအခုတလောဟိုကျွန်မရဲ့နေ့စဉ်ဘဝအတွေ့အကြုံတွေရကနေပြီးတော့မှကျွန်မကြုံတွေ့ရတဲ့အတွေ့အကြုံတွေပြန်ပြီးစဉ်းစားကြည့်တဲ့အာမလူရဲလို့ဖြစ်လာရင်ကိုဘဝရဲ့တန်မှုနဲ့ principle ဆိုတဲ့အကြောင်းကျွန်မခဏခဏစဉ်းစားကြည့်တယ်ပေါ့နော်အဲဒီလိုလဲဆိုတော့အခုဆိုရင်ကျွန်တော်တို့ဘဝအခုကိုဖြတ်တန်းကြရဲအဲ့လိုအခြေအနေကြီးအမျိုးဆောင်ကိုကျွန်တော်တို့ဖြတ်တန်းလာရဲအသက်အနေထားကြီးအမျိုးဆောင်ကိုကျွန်တော်တို့ရလာရဲအဲ့ဒီမှာလူပေါင်းဆောင်နဲ့ကျွန်တော်တို့တွေ့ကြရဲအတန်ပေါင်းဆောင်ကိုကျွန်တော်တို့ကြားရဲအလုပ်ပေါင်းဆောင်လုပ်ကြရဲပေါ့နော်ဒါပေမဲ့
အားပဲလှုပ်လှုပ်အဓိကကိုယ့်ကိုယ်ကိုမပြောင်းဆုံးဖို့ကိုယ့်ရဲ့ value ကိုယ့်ဘဝမှာကို principle တစ်ခုစံနှုန်းတစ်ခုကိုမပြောင်းဆုံးဖို့ကအရင်အရေးကြီးတယ်လို့ကျွန်မတို့ခံယူမိပါတယ်။ဒါဖြစ်လို့လဲဆိုလူပေါင်းစုံနဲ့အလုပ်ပေါင်းစုံလုပ်ရတဲ့အခါကျရင်တချို့အလုပ်တွေကကျွန်တော်တို့တကယ်ကိုစိတ်ဝင်စားလို့လုပ်အရင်လုပ်ချင်လို့လုပ်လို့ရတဲ့ဟာမျိုးရှိနေတယ်။တချို့ဟာတွေကတော့လည်းအခြေအနေအရကျွန်တော်တို့လုပ်လို့ရတာမျိုးရှိရဲ့ဘောနော်။နောက်ပြီးရင်ကိုကကိုဘဝမှာကိုကိုယ်ပိုင်တတ်မှတ်ထားတဲ့တန်ဖိုးတစ်ခုမရှိဘူး။ကိုကိုယ်ပိုင်တတ်မှတ်ထားတဲ့စံနှုန်းတစ်ခုမရှိဘူးဆိုလို့ရှိရင်ဒါဒီပြောပြောဘယ် idea ကိုမဆိုရင်းရင်ကိုအရန်ကြော်ပါတယ်အဲ့လိုမျိုး idea ကိုရင်းရင်သွားရင်ဘယ်ဘဝမှာကိုယ့်ရဲ့ကိုယ်ပိုင်တန်ဖိုးကိုကမစုပ်ကင်ထားနိုင်ဘူးဆိုရင်အခုဘာဖြစ်လို့ဖြစ်ခင်နိုင်လဲမသိတော့ဘူးကိုယ့်ဘဝမှာကိုယ်ဖြေသွားလို့သွားချင်မှလည်းမသိရတဲ့အခါကြလို့ရှိရင်ဟိုကိုယ့်ဘဝရဲ့နေရတာအသေးစိတ်မရှိဘူးပေါ့နော် meaningful life မဖြစ်ဘူးလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်လူငယ်တွေအတွက်ပို့ပြီးတော့အရေးကြီးမယ်လို့ထင်တယ်လူငယ်တွေဆိုတာကဒီကြီးတဲ့ဆိုင်မှာမှတ်သားများစွာပြောအောင်ဖြတ်တန်းကြရအောင်မယ်။အဲ့ဒီအချိန်မှာကိုဘဝကိုတန်ဖိုးရှိရှိနေတာကိုအတွက်ကကိုယ့်ရဲ့တန်ဖိုးကိုကိုယ်တိုင်းသတ်မှတ်မှရပါတယ်။ကိုယ့်ရဲ့တန်ဖိုးကိုကိုယ်တိုင်းချဆမှရတယ်။တနည်းသာပြီးဆုံးသွားတဲ့အခါကျရင်တခြားလူတွေလက်ခံခံမခံခံကိုကိုကိုလက်ခံမှုအရေးကြီးဆုံးပဲ။ဒါနဲ့ကိုကိုကိုကိုလက်ခံမှုယူရဲနာဘယ်သူမှလက်မခံလဲအရေးကြီးဆိုတဲ့ကိုလက်ခံပြင်သုံးတဲ့တန်ဖိုးကအခြေခံလူ့ကျင့်ဝတ်လူ့သိက္ခာလေးမဖောက်ဖျက်တဲ့တမန်မျိုးကိုဖြစ်ရမယ်။လောကနီတိနဲ့တော့လာရောညီချွေမှုဖြစ်ရမယ်။ကိုယ့်ရဲ့ကိုယ်လက်ခံကျင့်သုံးတဲ့အကြေခေါ်အယူအဆတမန်မျိုးတွေကလူအတိုင်းဝိုင်းအတွက်ကိုအစိမ့်တမ်းမဖြစ်စေနိုင်တဲ့လူအခွင့်အရေးကိုကောင်းကျိုးပြုနိုင်တဲ့တန်ဖိုးစံနှုန်းတွေနိုင်နိုင်ကျင့်သုံးပြီးကိုယ့်ဘဝမှာတန်ဖိုးတစ်ခုစံနှုန်းနဲ့ချပါ။ကိုယ့်ဘဝရဲ့စံနှုန်းတစ်ခုကိုကိုယ်ကိုယ်တိုင်းသိစာပတ်သက်ပါကိုယ့်ရဲ့တန်ဖိုးဟာဒီများနဲ့မတူလေကိုကဘာမှအဲ့ဒီအပေါ်မှာလိုက်ပြီးတော့မှအသေးစိတ်ခံစားနေကြရစိတ်နဲ့ကောင်းဖြစ်နေကြမလို့ပါဘူးကိုနဲ့ဘဝတန်ဖိုးချင်းမတူရဲ့ဒီတွေ့ရဲ့အခါမှာလည်းကျမတို့ကအတိုင်းအတာတစ်ခုစီနားလည်းတွေ့ဖို့လိုပါတယ်အဲ့လိုမျိုးတရားနဲ့တရားနဲ့ကြမှာနားလည်းမူရှိပါသားလေမတူရဲ့လူနှစ်ယောက်ကဒီရဲ့အကောင်လုံးစုပေါင်းပြီးတော့နေထိုင်ဖို့စုပေါင်းပြီးတော့အလုပ်လုပ်ဖို့ဖြစ်လာနိုင်မှာပေါ့နော်ဒါပေမဲ့ကိုရဲ့ဘဝစံနှုန်းတမိုးတွေကိုမြင့်မြင့်မမထားဖို့အရေးကြီးတာလေအဲ့ကိုရဲ့ဘဝစံနှုန်းတွေကိုမြင့်မြင့်မမထားလို့ကိုပုံဝေးစင်မှာရှိရတူရကိုရဲ့စံနှုန်းတွေကိုလိုက်မြင်အောင်မစိုးစားနိုင်လို့ကိုရဲ့ value တွေကိုရဲ့ principle တွေနှိမ့်ချခိုင်းရင်ဆိုတော့နှိမ့်ချပေးကြရမလို့ပါဘူးကိုဘဝတွေမှာတကယ်ရှိခြင်းနဲ့ဒီကိုနဲ့အတူတူလက်တွဲခြင်းနဲ့ဒီဟာကိုဘဝရဲ့ mindset တွေဘယ်လောက်ပဲကြီးနေပါစေကိုဘဝရဲ့စံနှုန်းတွေတမိုးတွေဘယ်လောက်ပဲမြင့်မားနေပါစေသူတို့ကလည်းစံနှုန်းမြင့်ထားပြီးတော့ကိုကိုမြင်အောင်လိုက်လံပြီးတော့မှကျေးဇူးတင်ပါတယ်ဒီမှာ
အထင်ပါပဲအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမခင်ဖြူထွေးကပြောပြမှာဖြစ်ပါတယ
်မိခင်ပြောင်စုမမနေ့ဖြန်အင်္ဂါနေ့သမ္မတရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်တာနဲ့အမျှဒီမိုကရက်တစ်သမ္မတလောက်ဟယ်လရီကလင်တန်နဲ့ရီပပ်ဘလစ်ကန်သမ္မတလောက်ဒေါ်နယ်ထရမ့်တို့နောက်ဆုံးအချိန်နဲ့မဲဆွယ်စည်းရုံးနေကြပါတယ်ဒီချိန်တည်းမှာပဲဒီမစ္စစ်ကလင်တန်နိုင်ငံသားရဲ့ဝန်ကြီးတာဝန်ယူခဲ့ချိန်တုန်းကအီးမေးပြသနာနဲ့ပတ်သက်လို့နောက်တစ်ချိန်စုံစမ်းစစ်ဆေးမှုတွေကနေလေ့လာတွေ့ရှိချက်တွေကိုတော့ Federal ဆုရစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူး James Comey က Congress တော်ကိုတနင်္ဂနွေနေ့ကတင်ပြပါတယ်အခုနောက်ဆုံးလေ့လာသုံးသပ်ချက်အရပြီးခဲ့တဲ့ဇူလိုင်လကဆုတ်ဖြတ်ချက်နဲ့အလားတူပဲဒီမစ္စစ်ကလင်တန်နေနဲ့အလုပ်အီးမေးတွေကိုပေါ်ပေါ်ဆဆကင်တွေ့ခဲ့တာရှိပေမဲ့ရာဇဝတ်ပြစ်မှုမြောက်တဲ့အထိတစုံတရာကျုလွန်ခဲ့တာမရှိဘူးလို့ကောက်ချက်ချခဲ့တာပါရှင်ရန်ကုန်ကြောက်ထားမျိုးနဲ့39လက်အလဲဘလောက်မှာဗြိတိန်နိုင်ငံသားတဦးအသက်ခရမှုအတွက်တန်တရားရှိသူဗြိတိန်တခြားဒီနောက်ထပ်ဗြိတိန်နိုင်ငံသားတဦးဟာအခင်းဖြစ်ပြီးတော့နောက်တည့်ရနိုဝင်ဘာလ5ရက်နေ့ကမြန်မာနိုင်ငံကနေလေကြောင်းကနေပြတ်ထွက်သွားတယ်လို့တနင်္ဂနွေနေ့ထုတ်အစိုးရသတင်းစာရီမှာဖော်ပြထားပါတယ်။သေဆုံးသူရောတန်တရားရှိသူရောတဦးစလုံးဟာ Horizon International School မှာအလုပ်လုပ်နေကြသူတွေဖြစ်တယ်လို့ AP သတင်းတပုတ်မှာဖော်ပြထားပေမဲ့အစိုးရသတင်းစာမှာတော့ဒါနဲ့ပတ်သက်ပြီးဘာမှဖော်ပြမထားပါဘူးရှင်။အိန္ဒိယနိုင်ငံရဲ့ကုန်သွယ်ရေးတိထက်မကပို့ပြီးတော့တိုးတက်ကောင်းမွန်စေဖို့အတွက်ဗြိတိန်နိုင်ငံတွေနဲ့ဥရောပသမဂ္ဂတွေကနေခွဲထွက်ပြီးသွားတဲ့အထိစောင့်စရာမလိုဘူးလို့အိန္ဒိယနိုင်ငံဒူးတေလီမျိုးကိုရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကဒီကနေ့ပြောဆိုလိုက်ပါတယ်။ဒါအပြင်အိန္ဒိယစီးပွားရေးလုပ်ငန်းရှင်တွေဗြိတိန်နိုင်ငံထဲဝင်ရထွက်ရလွယ်ကူအောင်လှုပ်ဆောင်ပေးမယ်လို့လည်းကတိပြုပြောခဲ့ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုမက်ခင်ဖြူတွေပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအတန်းနှင့်အင်ဂျင်နီယာကတော့မာတင်ကာစီယပ်ဖြစ်ပါတယ် VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24-25-32-58တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်ဆိုတော့ရှင်များအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.